Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်းကနေ2016ခုနှစ်အောက်တိုဘာလ22ရက်တောက်ကြနေမနက်ခင်း VOA တန်လွှင့်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2440 4950နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ဒီမနက်ခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါရှင်။ကျမကတော့နာနာချက်မှာသတင်းတွေကိုမအီးတန့်စင်နဲ့အတူကြီးညာပေးမှဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရွေးကောက်ပွဲကနေထွက်လာမဲ့မဲရလက်ကိုအခြေအနေပေါ်မူတည်ပြီးတော့လက်ခံမဲ့သဘောမျိုး Republican Party သမ္မတလောင်ဒေါ်နယ်ထရန့်ကကြာတာပရိနေမှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့လမ်းခွဲလိုတဲ့အကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတက်တေကြီးညာခဲ့ပေမဲ့တရားဝင်အကြောင်းကြားတာမျိုးတော့မရှိသေးတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ပြောပြဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းသောတာရှင်နေနာဆင်ရမာကတော့အမေရိကန်ရွေးကောက်ပွဲအတွက်အမေရိကန်သမ္မတလောင်းနှစ်ဦးနောက်ဆုံးအကြိမ်စကားစစ်ထိုးခဲ့ကြပြီးတဲ့နောက်သူတို့နှစ်ဦးအပေါ်အမေရိကန်ရောက်တဲ့မြန်မာတွေရဲ့အမြင်နောက်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေနောက်ချင်းနှင်းမြစ်ထဲမှာအ мян ရေရေနစ်မြုပ်ခဲ့ပြီးတဲ့နောက်ရေချောင်းသွာလာနေတဲ့သူတွေဘလို့မျိုးရေပေးအန္တရာယ်ကာကွယ်ရေးပညာပေးအသည့်တွေတည်ထားတင်ပါတယ်လေ။
အမကြီးစီအလန်းမြည်ပြီဆိုတာနဲ့နားဆင်ပြီးတော့ထွက်ဆိုရင်ထွက်ရပါဒီအမိန့်နာခံမှုအဲ့ဒါအရေးကြီးတယ်အဲ့ safety ဖြစ်ဖို့သေချာ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ငြိမ်းချမ်းရေးဖော်ဆောင်နေမှုအပေါ်အပြစ်မရရသေးတဲ့လက်နက်ကိုင်တွေရဲ့သုံးသက်ချက်ဘလို့ရှိပါသလဲဒါတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါအခုရင်ဆုံးကတော့တောက်ကြနေမနက်ခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမနနာချက်နဲ့မအီတန့်စင်တို့ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ10ရက်ရွေးကောက်ပွဲကနေထွက်လာမဲ့မဲရလက်ကိုအခြေအနေပေါ်မူတည်ပြီးတော့လက်ခံမဲ့သဘောမျိုး Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကကြာတာပရိနေမှာပဲပြောဆိုလိုက်ပါတယ်။ကြက်သားတဲ့ရွေးကောက်ပွဲရလက်ကိုလက်ခံမှာဖြစ်ပေမဲ့မေကွန်ထုတ်เสียရလက်မျိုးဆိုရင်တော့သူ့မှာအခွင့်အရေးရှိတဲ့အတိုင်းစိန်ခေါ်သွားမှာဖြစ်တယ်လို့ဥပဒေကြောင်းအရလည်းရင်ဆိုင်သွားမှာဖြစ်တဲ့အကြောင်း Ohio ပြည်နယ်ဒလဝဲမျိုးကမဲဆွယ်ပွဲမှာထောက်ခံသူတွေကိုထရန့်ကပြောကြားခဲ့ပါတယ်။အစောပိုင်းမှာတုန်းကတော့သူသာနိုင်ရမယ်ဆိုရင်ကြီးကျယ်မြင့်မြတ်ပြီးတမိုင်းဝင်မဲ့ရွေးကောက်ပွဲမဲရလက်ကိုအပြည့်အဝလက်ခံမှာဖြစ်တယ်လို့ပြောကြားထားခဲ့ပေမဲ့နောက်ပိုင်းမှာတော့သူ့မှာအခွင့်အရေးရှိတဲ့အတိုင်းရလက်တွေကိုစိန်ခေါ်သွားမှာဖြစ်တဲ့အကြောင်းသူ့သဘောထားကိုပြက်ပြက်သားသားပြောဆိုခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်ဟာမျှတမှုမရှိတဲ့အတွက်မဲရလက်တွေကိုလက်ခံမှာမဟုတ်ဘူးလို့ထက်လောင်းပြောဆိုခဲ့ပြီးနောက်တနေ့မှာပဲ Republican Party သမ္မတလောင်းထရန့်နဲ့ Democratic Party သမ္မတလောင်း Hillary Clinton တို့ကသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးစည်းရုံးရေးလုပ်ငန်းတွေကိုအရှိန်မြှင့်လာနေပါတယ်။ American ပြည်ထောင်စုအနောက်ပိုင်း Nevada ပြည်နယ် Las Vegas မြို့ကတတိယနဲ့နောက်ဆုံးအကြိမ်သမ္မတလောင်းတွေရဲ့ဗုဒ္ဓဟူးညစကားစစ်ထိုးပွဲအတွင်းမဲရလက်တွေကိုသူ့အနေနဲ့တစ်ချိန်လုံးစောင့်ကြည့်နေမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မဲရလက်တွေကိုလက်မခံနိုင်ဘူးလို့ထရန့်ကပြောနေတာဟာသူကိုယ်တိုင်ပါဝင်နေတဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းအတွက်တခြားသူတယောက်ကိုအပြစ်တင်တယ်လို့ဖြစ်နေတယ်လို့လည်းစကားစစ်ထိုးပွဲပြီးမှဒီမိုကရက်တစ်သမ္မတလောင်းကလင်တန်ကပြောဆိုခဲ့ပါတယ်
။အမေရိကန်ရွေးကောက်ပွဲအတွက်သမ္မတလောင်းတွေရှင်ပြိုင်နေကြတာမှဒီသမ္မတလောင်းတွေကအရေးချင်းပြည့်မီမှုရှိမရှိနဲ့သူတို့ပြောဆိုရေးပေါ်မှာလူထုတန်တရားနဲ့စိုးရိမ်စိတ်တွေရှိနေတာကိုအမေရိကန်စုံစမ်းထောက်လှမ်းရေးတွေကစောင့်ကြည့်နေကြပါတယ်။ထိပ်တန်းရောက်အမေရိကန်စုံစမ်းထောက်လှမ်းရေးတာဝန်ရှိသူတွေကစိုးရိမ်စရာမလိုဘူးလို့အမေရိကန်နိုင်ငံသားတွေကကမ္ဘာတဝန်းလုံးကသူတွေကိုပြောလိုက်ပါတယ်။နောက်ဘာတွေဖြစ်လာမလဲဆိုတာကိုစိုးရိမ်နေကြပါတယ်။ဒါလည်းနားလည်နိုင်တဲ့ကိစ္စပါပဲလို့နိုင်ငံစုံစမ်းထောက်လှမ်းရေးမှုညွှန်ကြားရေးမှူး James Clapper ကကြာတာပြင်းနေကပြောလိုက်တာပါ။အားလုံးစင်ပြေသွားမယ်လို့ကျွန်တော်ထင်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မရေရာမှုတွေနဲ့နောက်အစိုးရပြောင်းဖို့အလွဲပြောင်းကာလရှိနေပေမဲ့လည်းနိုင်ငံရဲ့လုံခြုံရေးအတွက်မပြောင်းလဲပဲရှိနေမှာကတော့နိုင်ငံရဲ့စုံစမ်းထောက်လှမ်းရေးတွေပါပဲလို့ Clapper က Washington မြို့တော် Capital Visitor Center ကပရိသတ်တွေကိုပြောကြတာဖြစ်ပြီးတော့ American စုံစမ်းထောက်လှမ်းရေးဌာနကတည်ငြိမ်တဲ့မန်တိုင်တစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။Democratic Party သမ္မတလောင်းအရင်နိုင်ငံခြားရေးဝန်ကြီးဖြစ်ထမ်းဆောင်ခဲ့တဲ့ Hillary Clinton နဲ့ Republican Party သမ္မတလောင်းစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ Donald Trump တို့နှစ်ဦးလုံးဟာနိုင်ငံလုံခြုံရေးနဲ့ပတ်သက်ရင်မေးခွန်းထုတ်စရာတွေရှိနေခဲ့တာပါ Clinton ကသူမနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်တုန်းကအီးမေးလ်ဆာဗာကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံနေရပြီးတော့ Trump ကတော့ Russia ကအမေရိကန်နိုင်ငံရေးအဖွဲ့တွေနဲ့ထိတ်တန့်ပုဂ္ဂိုလ်တွေရဲ့အီးမေးလ်တွေကိုဖောက်ထွင်းခိုးယူတယ်လို့အမေရိကန်စုံစမ်းရေးအဖွဲ့ရဲ့ရှာဖွေတွေ့ရှိချက်ကိုညှင်းဆန်ပြီးဝေဖန်ပြောဆိုခဲ့တာပါ။အ
ဲဒီစစ်သွေးကြွတွေလက်ထက်ကနေမိုးဆူးမြုပ်ကိုပြန်လည်သိမ့်ပိုက်နိုင်ဖို့ကြိုးပမ်းနေတဲ့စစ်စင်ရေးဟာမျှော်လင့်ထားတာတဲ့ပုံမြန်နေတယ်လို့အီရတ်ဝန်ကြီးချုပ်ဟေတာ L. အဘာဒီကပြောဆိုလိုက်ပါတယ်။ မိုးဆူးမြောက်ကနေ ISS တွဲကြောအဖွဲ့ကိုတိုက်ထုတ်ပြီးချိန်မှာညဉ့်ညဉ့်ရင်းနဲ့တည်ငြိမ်ရေးကိုဘယ်လိုပြန်ပြီးထိန်းသိမ်းရမလဲဆိုတဲ့ပေါ်ဆွေးနွေးကြဖို့အနောက်နဲ့အရှေ့လေပိုင်းနိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေတွေ့ဆုံဆွေးနွေးကြတဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာအီရတ်ဝင်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။တပ်ဖွဲ့ဝင်တွေဟာမျိုးစီကိုထင်ထားတာထက် တဦးကြားဆုံးခဲ့တယ်လို့ပင်လယ်ဝန်စစ်ဌာနချုပ်ကကြေညာခဲ့ပေမယ့်ဒီဖြစ်ရပ်ကမိုးဆူးစစ်ဆင်ရေးနဲ့ဆက်ဆက်သလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဗုဒ္ဓဟူးနေ့ကတော့အီရတ်တပ်ဖွဲ့တွေအနေနဲ့ရန်သူတွေဘက်ကအခွင့်ကောင်းရသွားနိုင်တဲ့အတွက်အလို့တကြီးတိတ်မလို့ကြဘူး။အီရတ်နိုင်ငံမှာမဟာမိတ်ညွန်ပေါင်းတပ်ဖွဲ့ရဲ့မြေပြင်စစ်ဆင်ရေးကိုညွှန်ကြားရတဲ့အမေရိကန်ဗိုလ်ချုပ်ကြီးတဦးကတိုက်တွန်းခဲ့ပါတယ်။
စီးရမြောက်ဖက်ကအလပုံမြို့အရှိချမ်းမှာရှိတဲ့ဒဏ်ရာရသူတွေနဲ့နာမကျန်းတဲ့သူတွေကိုတဲထုတ်ပေးဖို့ရုရှားစီးရအစိုးရနဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကအခွင့်ပြုလိုက်တယ်လို့ကုလသမဂ္ဂဆိုပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေအတွက်သဘုံတွေစီးထားတဲ့အလပုံမြို့အရှိဘက်တိုက်ခိုက်မှုတွေကိုခဏတာစိုင်းထားပေးဖို့ရုရှားကဒီတစ်ပတ်အစောပိုင်းမှာကြီးညာခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့လက်တွေ့ဆောင်ရွက်နေပါပြီ။ရေးပေါ်ဆေးဘက်နဲ့အရေးပေါ်ဆေးဘက်ကြောင့်အသိမ်းခံထားရတဲ့မြို့ကိုစွန့်ပြီးတော့အိုးအိုးအိမ်ဆွန့်ထွက်ခွာမှုတွေကိုတောက်ကြနေမှာစနိုင်မယ်လို့မျှော်လင့်တဲ့အကြောင်းကိုအမေရိကန်အထူးအကြံပေး Jen Eglin ကပြောသွားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေအတွက်တိုက်ခိုက်မှုတွေကိုခဏစိုင်းထားပေးမယ်ဒီ၄ရက်တာအချိန်အတွင်းမှာယာနဲ့ချီတဲ့နာမကျန်းတဲ့သူတွေဒဏ်ရာရတဲ့သူတွေကိုမြို့ပြင်ကိုတဲထုတ်ပေးနိုင်ဖို့ကုလသမဂ္ဂနဲ့မိဖက်တွေကမျှော်လင့်နေကြပါတယ်။ရုရှားနိုင်ငံကဒီနေ့ကို၁၇ နာရီပေးထားပြီးတော့ဒီကြာသပတေးနေ့ကစပြီး၄ရက်အချိန်ပေးဖို့အတည်ပြုလိုက်ပါတယ်။ဒီလိုစေးဘက်ရေးရရေးပေါ်ချင်းနေတဲ့ဒဏ်ရာရသူတွေကိုတည်ထုတ်ရမှာစစ်ပေးရန်ကဘေးကင်းစွာထွက်သွားလို့ရဖို့အာမခံချက်ကိုလည်းရထားတယ်လို့ကုလသမဂ္ဂကဆိုပါတယ်။အလပုံမြို့အရှိတ်ဘက်မှာနေတဲ့2,500သောသူတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဇူလိုင်လကစပြီးမရကြပါဘူး။ဒါကြောင့်မြို့ထဲကိုအစားအစာနဲ့ဆေးဝါးတွေပို့ခွင့်ကိုရဖို့ကုလသမဂ္ဂကကြိုးစားနေပါတယ်ရှင်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါရဲ့ရှင်။အမေရိကန်ပြည်ထောင်စုနဲ့လမ်းခွဲလို့ကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကြီးညာခဲ့ပေမယ့်တရားဝင်အကြောင်းကြားတာမျိုးတော့မရှိတဲ့ကြောင့်အမေရိကန်တာဝန်ရှိသူတွေကပြောဆိုပါရယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရဲ့တော်တော်များများကိုပြောင်းလဲပစ်ဖို့ဖိလစ်ပိုင်တာဝန်ရှိသူတွေထံကတရားဝင်တောင်းခံတာမျိုးမရှိဘူးလို့အမေရိကန်သမ္မတအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်အဲရစ်ရှော့ကသတင်းတောက်တွေကိုပြောကြားခဲ့တာပါ။လုံးုံရေးရှုထောင့်တာမကဖိလစ်ပိုင်ပြည်သူတွေနဲ့အစိုးရအဖွဲ့တွေကအဆင်ဆင်နဲ့ပါရင်းနှီးနှီးရှိနေတဲ့အတွက်ဒါဟာထူးခြားတဲ့ကိစ္စတစ်ခုဖြစ်နေတယ်လို့အမေရိကန်နဲ့လမ်းခွဲမယ်လို့ဖိလစ်ပိုင်သမ္မတကပြောကြားခဲ့တာဟာဘာကိုဆိုလိုတယ်လဲဆိုတာကိုတိတိကျကျရှင်းပြချက်ရအောင်စ조사နေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်။ဒီတော့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကလည်းအော်တိုဘာလ22ရက်နေ့ကနေ25ရက်နေ့အထိဖိလစ်ပိုင်နိုင်ငံကိုသွားရောက်လည်ပတ်ဖို့ရှိနေပြီးတော့ဒီစီဇန်ကိုတော့အချိန်တော်ကြာကလေးကစီဇန်ထားတာလို့လည်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်အမေရိကန်ပြည်ထောင်စုနဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုရောစီးပွားရေးဆက်ဆံမှုပါမဟာမိတ်အဖြစ်ခွဲထွက်လို့ကြောင်းလူမှုရေးကဏ္ဍကတော့ကြံကောင်းကြံအောင်မှဖြစ်တဲ့အကြောင်းတရုတ်နိုင်ငံဘေကျင်းမြို့မှာတရုတ်ခေါင်းဆောင်တွေနဲ့အဆင့်မြင့်တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ပြီးတဲ့နောက်ပိုင်းကျင်းပတဲ့စစ်ပွားရေးညီလာခံတစ်ခုမှာကြာတာပြည်နေအစောပိုင်းကဖိလစ်ပိုင်သမ္မတကကြေညာခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံရဲ့မအောင်မြင်ခဲ့တဲ့ဒုံးကျည်ပြုလုပ်မှုကိုပြင်းထန်စွာရှုံချတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဆိုပါတယ်မြောက်ကိုရီးယားကအခုဆုံးမြို့အနောက်မြောက်ဖက်နားကနေမူဆူဒန်ဒလက်ပြစ်ဒုံးကျည်ကိုကြာတာပြင်းနဲ့အစောပိုင်းတုန်းကပြစ်လိုက်ပုံရတယ်လို့မြောက်အမေရိကတိုက်လေးချောင်းကာကွယ်ရေးအဖွဲ့ NORAD ကဆိုပြီးတော့ဒီဒုံးကျည်ဟာပြစ်လွတ်လိုက်ပြီးမကြခင်မှာပဲပောက်ကွဲသွားတဲ့အတွက်စိုးရိမ်စရာတော့မရှိပဲဖြစ်သွားတယ်လို့တောင်ကိုရီးယားကဆိုပါတယ်ကြာသပတေးနေ့ကပင်နဂေါ်မှာကျင်းပတဲ့တောင်ကိုရီးယားနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာကာတာကမြောက်ကိုရီးယားရဲ့နျူကလ িয়ার ရန်ကိုတိုးပြီးကာကွယ်မှုတွေလုပ်ဖို့ရွေးချယ်နိုင်တဲ့လုပ်ငန်းစဉ်တွေကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟန်မင်ကူးနဲ့ဆွေးနွေးခဲ့ပါတယ်။ ကာကွယ်ရေးနဲ့နိုင်ငံကြားရေးအရင်းမြစ်တွေကိုတိုးဖို့တိုးတဲ့အနေနဲ့ F-22 တိုက်လေယာဉ်အပြင် B-1B နဲ့ B-52 ဘုံးကျဲလေယာဉ်တွေကိုတောင်ကိုရီးယားမှာအခြေချထားဖို့အမေရိကန်ကစဉ်းစားနေပါတယ်။တချိန်တည်းမှာပဲဂျပန်နိုင်ငံမှာတော့ဒီဒုံးကျည်ပစ်လုပ်မှုတွေကိုဂျပန်နိုင်ငံအနေနဲ့သတိထားမိပြီးတော့မြောက်ကိုရီးယားကသူတို့ရဲ့ဒုံးကျည်စီစဉ်တွေကိုတိုးလုပ်နေတာမို့နောက်ထပ်ဒုံးကျည်ပစ်လုပ်မှုတွေရှိလာနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရုံးရဲ့ဝန်ကြီးယိုရှီဟီဒေဆူဂါကပြောပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရန်ဒေသမှာဂေဟာဘေဒါစနစ်အတွက်အရေးပါတဲ့ဒီရေတောတွင်နီချောင်မီသွေးစွမ်းအင်သုံးဆက်ရုံတစ်ခုတည်ဆောက်မဲ့အစီအစဉ်ကိုရပ်ဆိုင်းဖို့တောင်းဆိုနေကြတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေရဲ့အခုနောက်ဆုံးကုလသမဂ္ဂအမွေအနှစ်ထိန်းသိမ်းရေးအေဂျင်စီလည်းပါဝင်လာပါတယ်။ရေလွှမ်းမှုကိုအကာအကွယ်ပေးပြီးကမ္ဘာမှာနောက်ဆုံးကျန်နေသေးတဲ့ကြားရိုင်းတွေရှိရာဒေသအတွက်ကြီးမားတဲ့ခြိမ်းခြောက်မှုတစ်ရပ်ဖြစ်တဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုခဲ့ပါတယ်။
ကမ္ဘာပေါ်မှာဝမ်းနည်းဆုံးလို့ပြောကြတဲ့ပိုလာဝက်ဝန်လို့အသိမှတ်ပြုခံထားရတဲ့ဝက်ဝန်ဗီဇာကိုလွတ်ပေးဖို့နိုင်ငံတကာစီရင်မှုတွေလုပ်နေတာမှာပြောင်းလဲမှုတွေရှိနေပါတယ်။ဒီဝက်ဝန်ကိုနေရာရွှေ့ပြောင်းပေးဖို့တရုတ်နိုင်ငံတစ်ဝက်မှာရှိတဲ့ Tracen ထိန်းသိမ်းရေးအဖွဲ့50လောက်ကပေါင်းပြီးတော့ဒေသအတွင်းကတာဝန်ရှိသူတွေကိုတောင်းဆိုနေတာပါ။ဗီဇာကိုကွမ်တုံးပြည်နယ်တောင်ဘက်မှာပိတ်လောင်ထားတာဖြစ်ပါတယ်ရှင
်။နောက်ဆုံးရထားတဲ့သတင်းတွေကိုမန္တနာချမ်းနဲ့မအီတန့်စင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။ပထမဆုံးတော့အမေရိကန်ရွေးကောက်ပွဲအတွက်သမ္မတလောင်းနှစ်ဦးရဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲအပေါ်အမြင်သုံးသပ်ချက်တွေပြောပြပေးကြပါမယ်။လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းနှစ်ဦးနောက်ဆုံးအကြိမ်ဖြစ်ဗိုလ်တဖူးနေ့ကစကားစစ်ထိုးခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့စကားစစ်ထိုးပွဲအပြီးသူတို့နှစ်ဦးအပေါ်မှာအမေရိကန်ရောက်မြန်မာတွေရဲ့အမြင်တွေနဲ့ပတ်သက်ပြီးကိုရနိုင်ကစူးစီးတင်ဆက်ထားတာနားဆင်ပါရှင်
။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြန်ကြမယ်ဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့နှစ်ယောက်အောက်တိုဘာ20ရက်နေ့ကနေဗားဒါပြည်နယ် Las Vegas မှာတတိယအကြိမ်စကားဆစ်ထိုးခဲ့ကြပါတယ်။သမ္မတလောင်းနှစ်ယောက်ရဲ့စကားဆစ်ထိုးပွဲကိုအမေရိကန်ရောက်မြန်မာတွေအဖွဲ့ဝင်အမေရိကန်တနိုင်ငံလုံးကစောင့်ကြည့်ခဲ့ကြတာပါ။စကားဆက်တော်ဝဲသုံးခုပြီးမှသမ္မတလောင်းနှစ်ယောက်ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ Maryland ပြည်နယ်မှာနေထိုင်တဲ့ဦးထွန်းအောင်ကအခုလိုပြောပါတယ
်။ Hillary Clinton ကတော့အတွေ့အကြုံကတော်တော့ကိုများတယ်အင်ဂျီရောမှာသမရကတော့ဖြစ်ဖြစ်နေနော်ထဲလို့မှညော့ကနေဟိုဘေဆုံးကြတော့နိုင်ငံသားရေးဝင်ကြီးအဲ့ဒါတွေကတွေ့ကြုံကများလုံးလားအဲ့ဒီမှာအရေးချင်းပေါ့လေတော်တော့ကိုပါတယ်ထရမ်ကစီးပွားရေးသမားကျွန်တော်စီးပွားရေးသမားကိုဘာမှမပြောလို့ပါဘူးဒီကြားထဲမှာပြောတာဆိုတာသူလုံမဲ့ကြိုက်မဲ့ဥစ္စာတွေကကြံ့တန်းလုံးအားကြီးတယ်နောက်ပြီးတော့အမေရိကန်နိုင်ငံဆိုတာကတော့နော်ကမ္ဘာအင်အားကြီးနိုင်ငံကြီးတဲ့နိုင်ငံကြီးနဲ့ဆက်ဆံရတဲ့နေရာမှာအမှန်တမ်းအရေးကြီးပဲအဲ့ဒီဆက်ဆံရေးတွေမှာသူပြောတာတွေကသူသာသမဏဖြစ်လာရင်နိုင်ငံကြီးခေါင်းဆောင်တွေနဲ့ဘယ်လိုဆက်ဆံမလဲဆိုတဲ့ဥစ္စာတွေအဲ့ဒါတွေကသိမကောင်းဘူ
းမနေ့ကနောက်ဆုံးအကြိမ်လှုပ်သွားတဲ့စကားစစ်ထိုးပွဲမှာတော့ Republican သမ္မတလောင်း Donald Trump ကသူ့အနေနဲ့ရွေးကောက်ပွဲမှာရှုံးနေခဲ့ရင်အရှုံးကိုလက်ခံနိုင်မလားဆိုပြီးမေးတဲ့အပေါ်မှာဂတိမပေးသွားတာကအဓိကပြောစရာတစ်ခုဖြစ်ခဲ့တယ်လို့လည်းဦးထွန်းအောင်ကပြောပါတယ်
အော်မင်းညကစကားစစ်ထိုးပွဲမှာ Trump ပြောတာတွေကအမှားတွေပါတယ်အဲ့ဒါမှသူထိခိုက်တာတွေပါတယ်ထိုးဆုံးကသူကပါလဲဆိုတော့ဒီဝိကောက်ပွဲအနိုင်ရှုံးထွက်လာလို့ရှိရင်အတိမမပြူဘူးလားပြူမလားဆိုတဲ့ဥစ္စာကိုသူယတိပြမပြောဘူးဟုတ်တယ်မလားရှုံးနေဆိုလို့ရှိရင်ရှုံးနေဆိုပြီးသူလက်ခံရမယ်အဲ့ဒါသူကအဲ့ဒါကိုမပြောဘူးအဲ့ဒါကအဆိုးဆုံးပဲဟို Hillary Clinton ကတော့အဲဒီလိုမရှိဘူးဒီမိုကရေစီစစ်မှန်တဲ့ဒီမိုကရေစီဆိုလို့ရှိရင်ဒါလက်ခံရမယ့်သဘောမျိုးကပြောသွားတယ်အဲ့ဒါကတော့အဓိကပဲလေ
ဒါပြင်မြန်မာဒီမိုကရေစီရေးနဲ့နိုင်ငံဆက်ဆံရေးအတွက် Hillary Clinton ဟာပို့ပြီးတော့သမ္မတဖြစ်ဖို့တင့်တော်တယ်လို့ American နိုင်ငံတောင်ပိုင်း Texas ပြည်နယ်မှာနေထိုင်တဲ့မြန်မာ American ကုန်သည်ကြီးများအသင်းရဲ့ဥက္ကဋ္ဌဦးထွန်းတင်ကပြောပါတယ
်မြန်မာတိုင်းပြည်မျိုးမြန်မာနိုင်ငံအတွက်ကိုကျွန်တော်တို့နှစ်ယောက်အရှင်ကြည့်မယ်ဆိုရင်အမြဲပဲဘယ်တော့မဆိုကြည့်ရင် Democrat Party ကအမြဲမြန်မာနိုင်ငံအတွက်လည်းကောင်းပါတယ်အဲ့ဒီအပြင်ကို Republican တွေလာတဲ့အခါကျရင်အမြဲသူတို့က war အမြဲဖြစ်တယ်ကျွန်တော်တို့ Gulf War ကိုလည်းကြည့်ရင်အဲ့ဒီမှာကျွန်တော်တို့ Republican အချိန်မှာပဲဖြစ်တယ်ဒီပြင်အရင်အရင်လည်းကြည့်ရင် American History မှာ Republican လာတိုင်းလာတိုင်းက war တွေဖြစ်ပါတယ်ခင်ဗျာ Democrat Party နဲ့ Hillary Clinton ကို lead လုပ်နေတဲ့ party နဲ့ဆိုရင်ကျွန်တော်မြန်မာနိုင်ငံနဲ့တွက်လဲစီးပွားရေးတော့၎င်းလူမှုရေးတော့၎င်းကျင်းချင်းမှုတော့လည်းကောင်းတော်တော်လေးကိုကျွန်တော်တို့တိုင်းပြည်အတွက်ကောင်းပါမယ်ခင်ဗျာအဲ့ဒီအပြင်ကို Hillary Clinton ကမြန်မာပြည်ကိုနှစ်ခါကျော်ရောက်ခဲ့ပြီးပါပြီခင်ဗျာအဲ့ဒီလို Now Chenaru Nanga I mean Don San Suchi Nele to Netoro Legal a close chip by Kamia. So Chenaru Tin and Mimanangandari Alo to a Mima Tavi to a co Hillary Clinton is will be the best candidate by Kamia.
Pennsylvania Pinemani Tiny Dopi Bugaro, Hillary Clinton go chai de Subare.
And here a shin shim at 2008 and yeah Hillary Chai de Balo Chile so T Mima is say the go jet. T Mima issue you. American Nangama who pinned it, no American Nangama pinned it at Yasanari of South a crazy twinch at T day.
American you call Bugura Lame no machine ni machine but on my chibare.
Koyanai machine, Sabiro Yamaning Sayatrin, Warigu Timbia Pimaba. မောင်းတော်အကြံဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူတွေလို့ဆွဆွဲခံထားရသူလူပေါင်း12ဦးကိုဖမ်းဆီးထားတယ်လို့မြန်မာတပ်မတော်ကမနေ့ကြာသပတေးနေ့ကသတင်းထုတ်ပြန်ပါတယ်အကြံဖက်တိုက်ခိုက်တဲ့လုံရမှန်သမျှအန်အန်ဒီစိုးရအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်ဒေတာရင်းတင်ငင်ရေးအတွက်ပါဆောင်ရွက်မှာဖြစ်ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်မဲ့အင်ဂျင်နိုင်ပြောပြပေးပါ
တမတော်ပိုင်းတရင်ဌာနဖြစ်တဲ့မြဝတီတရင်မှာမနေ့ကဖော်ပြထားပါတယ်ဖန်စီရမိခဲ့သူတွေဟာအောက်တိုဘာလ9ရက်နေ့ကငခုရရဲစခန်းကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့သူတွေဖြစ်တယ်လို့လဲဆိုပါတယ်သူတို့တွေကိုဘလို့ဥပဒေပုံမှန်တွေနဲ့အရေးယူမလဲဆိုတာကိုတော့တာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့၄ရက်ကြာအိန္ဒိယခီးစဉ်အတွင်းတရင်တော်တချို့ကတွေ့ဆုံမေးမြန်းရာမှာမောင်းတော်အကြမ်းဖက်မှုနဲ့ပတ်သက်လို့အခြေအနေတွေကိုအတက်နိုင်ဆုံးထိန်းချုပ်နိုင်ဖို့NLD အစိုးရအနေနဲ့လှုပ်ဆောင်နေကြောင်းပြောကြားခဲ့သလိုအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီနဲ့ပူတွေသတင်းစာရှင်းလင်းပွဲအတွင်းမှာလည်းမြန်မာနိုင်ငံမှသာမကဒေတာတွင်တည်ငြိမ်မှုရှိအောင်လှုပ်ဆောင်မှာဖြစ်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
် This is our ambition to bring peace and stability into our countryand to regions beyond
သူပြောသွားတာကကျမတို့နိုင်ငံဒီမကဒေတာရင်းနဲ့အခြားပြင်ပနေရာတွေမှာပါငြိမ်းချမ်းမှုနဲ့တည်ငြိမ်မှုရရှိဖို့ကျမတို့ရဲ့ရည်မှန်းချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုကင်းမဲ့တဲ့ဒဏ်ကိုခံခဲ့ရပါတယ်ဒါကြောင့်ဒီလိုအခြေအနေမျိုးကမ္ဘာမှာအခြားဘယ်နိုင်ငံကိုမှကျမတို့မဖြစ်စေချင်ပါဘူးလို့ဒေါက်ဆန်းစုကြည်ကပြောသွားတာပါဒါ့အပြင်နိုင်ငံတော်ရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်တဲ့အကြမ်းဖက်မှုကိုသူတို့အနေနဲ့ခွင့်ပြုပါမဟုတ်ကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့မနေ့ကထုတ်ဝေတဲ့ Washington Post သတင်းမှာဖော်ပြထားပါတယ်။အခုလိုမောင်းတော်ဒေတာတွင်အကြမ်းဖက်တိုက်ခိုက်မှုတွေမှာတာဝန်ရှိတဲ့အဖွဲ့အစည်းအဖြစ်ဆွဆွဲခံထားရတဲ့ Mujahideen အကြမ်းဖက်အဖွဲ့ရဲ့အဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးအရင်ရခိုင်ပြည်နယ်နယ်စပ်လုံခြုံရေးကိုတာဝန်ယူခဲ့သူတဦးဖြစ်တဲ့စစ်ထောင်လန့်ရေးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ
်။ဒီကကတော့အဲ့ဒီဗုဒ္ဓတော်မောင်းတော်ဒေတာကိုကျွန်တော်တို့ Muslimဒီသတ်ခုသာဒီတော်မို့ဆိုရဲရွေချက်နဲ့လုတ်ခဲ့တဲ့နေတိုင်းမျိုးရှိပါတယ်ကျွန်တော် Facebook မှာပါတဲ့ဗီဒီယိုတိတ်ခွေလိုပဲကြည့်ကြည့်အမှန်တကယ်ပဲလူလူအားနဲ့စုပြီးတော့မှဝင်ပြီးတော့မှ yes ကနေကိုဝင်စီးတဲ့နေတိုင်းမျိုးတွေရှိပါတယ်ဒါတွေကတော်ရုံတာရုံစီစဉ်နဲ့ကျွန်တော်တို့လို့မရဘူးခွင့်အရေးထပ်ပတ်မှုရှိဝင်တဲ့ဒီလုတ်ကိုကျွန်တော်တို့လို့မရဘူးခေါင်းဆောင်မှုပိုင်းမပါဘဲနဲ့ကျွန်တော်တို့လုပ်လို့မရဘူးတနည်းတကျအကွက်ကြအစီမံမီလုပ်ခဲ့တဲ့နေတိုင်းမျိုးရှိပါတယ်ပြောရရှိတာကတော့လက်နဲ့ကောင်းကောင်းကိုကျွန်တော်တို့ကြိုင်တဲ့နေတိုင်းမျိုးကျွန်တော်မရှိဘူးအဲ့ဒီသဘောသဘာဝကလည်းဒီလက်နဲ့ဆိုရဲလက်နဲ့ကောင်းကောင်းနေတာဖြတ်ပြီးတော့မှဒါလို့ကျွန်တော်တို့နေစားတဲ့ကိုနိုင်ငံထဲကိုဝင်လာဖို့အင်တာမှကျွန်တော်တို့ကြက်ခဲ့တဲ့နေတိုင်းမျိုးရှိပါတယ်ဒါကြောင့်မို့လို့ရရတုတ်တာဒီသနတ်ပေါ်တနတ်ဆိုနဲ့ဝင်ပြီးတော့မှစီးတဲ့နေတိုင်းမျိုးကိုကျွန်တော်တို့ဖြစ်ခဲ့ပါတယ်
အရင်စေဆိုးရလက်ထက်1993ခုနှစ်ကဖြစ်ခဲ့တဲ့မောင်းတော်အကြမ်းဖက်မှုနဲ့ပတ်သက်လို့လေသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါရစေ
။ကျွန်တော်တို့စေဆိုးရ1993ခုနှစ်ဧပြီလမှာကျွန်တော်တကြံ dream မှာပါပဲအဲပူစည်းတော်ရဲ့မောင်းတော်ရဲ့ကိုအဲ့ချိန်တုန်းကဒီ RS လို့ခေါ်တဲ့ Royal Ranger Solidarity Organization တော့ ARIS လို့ပြောမှာဒီ Muslim ပေါ့လေဒီတောင်ရံလူနှစ်ဖွဲ့အဲ့ဒီအင်ကရှိခဲ့ပါလေအဲ့ဒီဖွဲ့တွေရပြီးတော့မှကျွန်တော်တို့တနေ့တည်းမှာပဲဒီဘုံအလုံးပေါင်း20ကိုကျွန်တော်ခွဲပြီးတော့မှတိုက်တာခိုက်တာစစ်တပ်တွေရဲစခန်းတွေကိုတိုက်တာခိုက်တာတွေအဲ့ဒီအင်အဲ့ဒီခါကဖြစ်ခဲ့ပါလေ
ဒါပေမဲ့ဒေါက်ဆတ်စုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာမောင်းတော်အကြမ်းဖက်မှုကိုဥပဒေနဲ့အညီကင်တွယ်ဖြေရှင်းဖို့စူးစမ်းတဲ့နီလန်းကြောင့် အိန္ဒိယချင်းဘင်္ဂလားဒေ့ရှ်အပါအဝင်အမေရိကန်နဲ့နိုင်ငံတကာရဲ့ပူးပေါင်းကူညီမှုကိုရရှိခဲ့တာဖြစ်တယ်လို့မြင်ကြောင်းဦးအောင်လင်းထွတ်ကဆိုပါတယ်။လက်ရှိမောင်းတော့ဒေတာအခြေအနေတွေမတည်ငြိမ်သေးတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုယာယီပိတ်ထားကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကမနေ့ကထုတ်ပြန်ကြေညာထားပါတယ်။လက်ရှိ2016-2019ဘန်နာရီနှစ်ဖြစ်တဲ့အောက်တိုဘာလ14ရက်နေ့အစည်းအဝေးအရမောင်တော်ဒေတာနှစ်ဆက်ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ3တန်းကျော်ဖို့ထိရှိခဲ့ပါတယ်ရှင်
။မယင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အ мян ရေရင်နစ်မြုပ်တဲ့နောက်ဆက်တွဲသတင်းတွေပြောပြပေးချင်ပါတယ်။ချင်းတွင်းမြစ်ထဲမှာလူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရတဲ့အ мян ရေရင်နစ်မြုပ်မှုနဲ့ပတ်သက်ပြီးစနစ်တကျစစ်ဆေးပြီးတော့တာဝန်ရှိတဲ့သူတွေကိုဖော်ထုတ်အရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနေ့ကြတာပရိနေကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုံစီနဲ့ခရီးသည်ဝင်အားမမျှတမှုကြောင့်အခုလိုချင်းတွင်းမြစ်ထဲမှာအ мян ရေရင်နစ်မြုပ်ရတဲ့အကြောင်းရင်းနောက်ဒီရေချောင်းသွားလာနေတဲ့သူတွေဘလို့မျိုးရေပေးအန္တရာယ်ကာကွယ်ရေးပညာပေးအသည့်တွေတည်ထားတင်ပါတယ်။အများပြည်သူအသုံးပြုနေတဲ့ခရီးလမ်းပန်းသွားလာရေးတွေမှာအသက်ဘေးအန္တရာယ်ကြုံလာရရင်ကာကွယ်နိုင်အောင်ဘလို့မျိုးတာဝန်ရှိတဲ့သူတွေဘက်ကစနစ်တကျဆောင်ရွက်ထားတင်ပါတယ်ဆိုတာကိုစူးစီးတင်ပြထားတာနားဆင်ပါရှင်။စကိုင်းတိုင်းဟ ோம் လင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာတဲ့ချင်းတွင်းမြစ်တွင်းသွားအင်းငိမ့်ချမ်းသာအ мян မော်တော်ရေရင်လိုင်းကအောက်ဆိုးမိုးကျော်နှင့်အ мян ရေရင်ဟာပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့မနက် 9:30 မိနစ်မှာစကိုင်းတိုင်းဒေသကြီးရင်းမှတ်ပင်ခရိုင်ကဏီမြို့နယ်ကင်းအုပ်စုမိချောင်းတွင်းကျေးရွာနာမှာနှင်းမြုပ်ခဲ့တာဖြစ်ပါတယ်။အောက်တိုဘာလ20ရက်နေ့အထိကတော့ချင်းတွင်းမြစ်ထဲနှင်းမြုပ်သွားတဲ့ရေရင်ကိုအပီးတိုင်ဆယ်ယူနိုင်ခဲ့တယ်လို့တည်ဆုံးသွားတဲ့ခရီးသွားအလောင်း80ကျော်ကိုဆယ်ယူနိုင်ခဲ့ပြီးပျောက်ဆုံးသူတချို့ကိုရှာဖွေနေကြစေဖြစ်ပါတယ်အခုလိုအ мян ရေရင်နစ်မြုပ်ရတာဟာရေရင်ရဲ့အမှန်တကယ်ဝင်ဆောင်နိုင်မှုတည်နိုင်အားထက်ပိုပြီးကုံစီရောခရီးသည်ပါအစမတန်တင်ခဲ့တာကြောင့်နစ်မြုပ်ခဲ့တာဖြစ်ပြီးခရီးသည်တွေအသက်ဆုံးရှုံးခဲ့ရတာပါတပ်ဆိုင်ရာပြည်နယ်နဲ့တိုင်းအစိုးရအဖွဲ့တာဝန်ရှိတဲ့သူတွေနဲ့တကွရေချောင်းတည်ယူပို့ဆောင်ရေးဝင်ဆောင်မှုလုပ်ငန်းတာဝန်ရှိတဲ့သူတွေအနေနဲ့ခရီးသည်တွေရဲ့အသက်ဘေးအန္တရာယ်လုံခြုံကာကွယ်နိုင်ရေးစနစ်တကျဆောင်ရွက်တင်တယ်လို့ဝေဖန်မှုတွေရှိနေပါတယ်အမေရိကန်ရောက်မြန်မာတဦးဖြစ်တဲ့ဥရွှေထွန်းကတော့စင်ကာပူအခြေစိုက်အမေရိကန်ကုမ္ပဏီရဲ့နိုင်ငံတကာခရီးသည်တွေရေချောင်းပို့ဆောင်ရေးလုပ်ငန်းတွေမှာခရီးသည်တွေအတွက်အဓိကဘေးကင်းလုံခြုံရေးဆိုင်ရာတာဝန်ယူလုပ်ကိုင်ခဲ့ရတဲ့တင်မောဝင်တဲ့တဦးဖြစ်ပါတယ်။နိုင်ငံတကာစံနှုန်းတွေအရရေချောင်းတည်ယူပို့ဆောင်ရေးတွေမှာခရီးသည်ရဲ့ဘေးကင်းလုံခြုံရေးကပထမအဓိကဖြစ်တဲ့သူတို့အသက်ဘေးကြုံလာရလာရင်ဘလို့မျိုးအရေးပေါ်ဆောင်ရွက်ပေးရမယ်ဆိုတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းစဉ်အစဉ်အဆက်ကိုသူ့အတွေ့အကြုံနဲ့ရှင်းပြီးအခုလိုရှင်းပြပါပါတယ်။
ကျွန်တော်ခန်း15ကဒီပါစင်ညာတွေကိုကျွန်တော်တာဝန်ယူရပါတယ်။ဒီ emergency ဖြစ်လို့ရှိရင်ကိုခရီးသည်ကိုပါစင်ညာကိုအရင်ဆုံးကွာ3ပေးနှုတ်ဆိုရဲပါဖြစ်တယ်ပါဖြစ်တယ်အခန်းထဲမှာနေလို့မရဘူးထွက်ဆိုထွက်အဲ့လိုမျိုးပေါ့ကျွန်တော်တင်းမောပါပါဆိုတော့ safety first ဆိုရဲဒီဥပဒေပေါ့လေအဲ့ဒီအတွက် safety တွေပေါ့အများနဲ့နှစ်ပတ်တစ်ခါလုပ်တယ် group like ခွဲပြီးတော့ပေါ့ဗျာခီးတယ်ဘယ်နှယောက်ကနေဘယ်လောက်ဘယ်တယောက်တိုင်ယူမလဲသူ group နဲ့သူပေါ့ကျွန်တော်ကခုနကပြောလို့ကျွန်တော် group ပါအားကျွန်တော်ခန်း15ကပါစင်ညာဟိုကျွန်တော်ကတာဝန်ယူရတယ်ကျွန်တော် live ပြက်ကက်ကိုမဝတ်တိုင်တော့ကျွန်တော်တို့ကကိုယ်တိုင် live ပြီးတော့သူတို့ဝတ်ပေးရတယ်ကျွန်တော်တို့ကအဲ့ဒီတာဝန်ယူပေးရတယ်ပြီးတာနဲ့တင်းမောအပန်းနာလုပ်မယ်ဆိုလို့ရှိရင်ကိုတာဝန်ကြတဲ့ boat live boat ကျွန်တော်တို့မှအဲ့တော့ကျွန်တော်မှတ်မိတယ် live boat ကဘိုးဘက်၅ဦးဒီဘက်က live boat ကျွန်တော်ခီးတဲ့အကုတ်ကျွန်တော်ကအဲ့ဒီကိုခေါ်သွားရတယ်တင်းမောအရေးပေါ်ဖြစ်လို့ချင်းအပန်းတန်းဆိုပြီးဘာပဲဖြစ်ဖြစ်အဲ့လိုအရေးပေါ်ဖြစ်လာလို့ရှိရင်ကျွန်တော်တို့ရဲ့ပထမဦးစားပေးကကိုတက်ကိုနောက်မှထားခီးစေကိုအရင်ဆုံးပထမဦးစားခီးစေကိုအရင်ဆုံးဖြစ်တဲ့များအကြောင်းကိုအရင်ဆုံးသတင်းပို့ပြီးတော့ကပ္ပတန်ရဲ့အော်ဒါကိုကျွန်တော်တို့ကနားထောင်နေရ
အများပြည်သူတို့ခီးသွွားလမ်းမဆက်သွယ်ရေးစနစ်တွေဖွံ့ဖြိုးတိုးတက်မှုမရှိသေးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာခီးသွွားပို့ဆောင်ရေးဝန်ဆောင်မှုအတွက်တာဝန်ရှိတဲ့ခီးသွွားလုပ်ငန်းရှင်တွေတာဝန်ရှိလုပ်သားတွေကိုခီးစေတွေအတွက်ဘေးအန္တရာယ်လုံခြုံရေးဘယ်လိုလုပ်ရမလဲဆိုတာစနစ်တကျသင်တန်းပေးဖို့လိုအပ်တယ်လို့ခရီးသွားပြည်သူတွေအတွက်လည်းအသက်ဘေးကြုံလာရရင်ဘလို့ကိုကိုကိုကာကွယ်ရမလဲဆိုတာကိုပညာပေးတဲ့နယ်လို့သူကအခုလိုအကြံပြုပါတယ
်ဒီကကဒီတင်းမောကို safety ဖြစ်လို့ဖို့ဒီတင်းမောရဲ့တန်ချိန်နဲ့သူ့ရဲ့ capacity အားနဲ့ဘလောက်ဝန်ဒီကအဲ့ဒါအရေးကြီးကြီးပါဘာကြီးမလားကျွန်တော်လည်းတိစလောက်ကျွန်တော်ခဲ့ဗျလူရှိခြေစလောက်တင်တာကားအစားပြီးတော့ထိုင်လောက်တင်တာဒီကတန်ကြီး9000ဆိုလူကပြည်စလောက်အဲ့လိုပေါ့လေအဲ့တော့ဒီက safety မရှိမိပါဘူး safety ကိုဘယ်လိုတေးဆရာထွင်ရမလဲဆိုတော့ရေချောင်းကိုသီးသနာတွေကစစ်ဆေးရေးတွေသူ့ training ပေးရမယ်အဲ့ဒီလိုတိတိကျကျဂိုင်းတွယ်နိုင်မှဒီလို accident ကဖြစ်ရင်တေးပြောက်ကရော့မယ်လို့ကျွန်တော်ကထင်ပါတယ်ဘယ်နေရာဖြစ်ဖြစ်ကျွန်တော်အခုလုံးတဲ့လုံးတော့မှဒီလို market ထဲမှာတော့မှ safety part ပဲဘာပဲဖြစ်ဖြစ် emergency အလမ်းညီပြီဆိုတာနဲ့နားဆင်ပြီးတော့ထွက်ဆိုရင်ထွက်ရပါဒီအမိန့်နာခံမှုအဲ့ဒါအရေးကြီးတယ် အဲ safety ဖြစ်ဖို့ဒေတာထွေးမှုလိုအပ်ပါတယ်ဗမာပြည်မှာအဲ့ဒီနိုင်ငံတကာဆန်းကျင်ဆန်းကျင်နဲ့မှုအောင်ပေါ့ဗျာဒီနေ့တကြလုပ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်အခုလိုအမြန်ရရင်နစ်မြုပ်ပြီးအများပြည်သူလူထုအသက်ဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်အပေါ်တည်ဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့ရတဲ့ခရီးသည်တွေအတွက်သက်ဆိုင်ရာဌာနတွေကလိုအပ်တဲ့အကူအညီထောက်ပံ့မှုတွေဆောင်ရွက်ပေးသွားဖို့နိုင်ငံတော်သမ္မတဦးထေကျော်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခုလက်ရှိမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကအနီးကပ်ကြီးကြပ်ပြီးလူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနမိသက်ဦးစီးဌာနရဲလုံခြုံရေးတပ်မတော်တို့ဘက်ကကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင
် VOE ရဲ့တောက်ကြမနဲ့ခင်ရေဒီယိုအတန်လွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ဆက်ပြောပြပေးခြင်းပါတယ်မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးအပြည့်ရဲ့စာချုပ်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေကြားဆွေးနွေးနေတာမှာစိန်ခေါ်မှုတွေရှိလာနေပါတယ်၃ရက်ကြာနိုင်ငံရေးဆွေးနွေးပွဲမူပေါင်းပြန်သုံးသပ်တဲ့အစည်းအဝေးလုပ်ခဲ့ပေမဲ့လို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောတလျင်လုပ်သွားမယ်ဆိုရင် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတပ်တွေကဆက်ဆက်ချင်းမှာပါနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးရေးခေါင်းဆောင်ခူဦးရဲကိုကိုဝင်းမင်းကမေးမြန်းထားတာနားဆင်ပါရှင
်ဟုတ်ကဲ့ခူဦးရဲခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းပြန်လည်သုံးသပ်ခြင်းအစည်းအဝေးပေါ့နော်အခုဆိုရင်တော့၃ရက်မြောက်ရှိသွားပါပြီအဲ့တော့အခုဆွေးနွေးပွဲအတွင်းမှာဒီဖြစ်ပေါ်လာနေတဲ့ဒီအခြေအနေလေးတွေကိုနည်းနည်းရှင်းပြပေးပါလား
ကျွန်တော်တို့မူလတော့ကတော့ဒီမူပေါင်းပြန်လည်သုံးသပ်မှုနဲ့ပတ်သက်ပြီးတော့အချမ်းချင်းနေရတာလုပ်မယ်ဆိုပြီးညှာထားတာပေါ့လေဒါပေမဲ့ခုက၃ရက်အောင်မြောက်သွားပြီဒါပေမဲ့ဒီ၃ရက်မြောက်သွားလည်းပဲကျွန်တော်တို့ပြီးသလားဆိုတော့မပြီးဘူးပြီးတဲ့အခါကျတော့မနေ့ပါနေ့တပိုင်းတော့ထားလုပ်မယ်ဆိုတော့အစီအစဉ်လေးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့မနေ့ပါနေ့တပိုင်းအစီအစဉ်မှာတော့ကျွန်တော်တို့ချက်ပါနိုင်တဲ့ချိန်တော့မရှိဘူးကျွန်တော်တို့ရဲ့လုံငါအစီအစဉ်ကြောင့်ကျွန်တော်တို့အဲမတက်နိုင်တော့ဘူးဆိုတဲ့သဘောပ
ါဟုတ်ကဲ့အဲ့ဒီတော့ပထမနေ့မှာဟိုဆွေးနွေးတာလေးကိုအချင်းချင်းလေးပေါ့နော်ရှင်းပြလို့ရမလား
မူပေါင်းပြန်လည်သောက်သောက်မှုနဲ့ပတ်သက်လို့သူစီကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးရေးအပိုင်းနဲ့ပတ်သက်ဒီသုံးဖို့ဆိုင်တရားနဲ့သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့နေကိုရှင်းရှင်းမှာကျွန်တော်တို့သုံးဖို့ဆိုင်နဲ့သွားမှာလားသို့ရမို့ကျွန်တော်တို့ decision making အဆင့်မှာကျွန်တော်တို့သုံးဖို့ဆိုင်နဲ့ဆုံးဖြတ်မှာလားဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးပြချပါမယ်ဆိုတော့
ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအတွက်အဟန့်အတားပေါ့နော်အခက်ခဲကြုံနေရတဲ့အနေအထားဆိုရင်ဘယ်အချက်ကိုအဓိကထောက်ပြမလဲ
တို့ရဲ့အချမ်းပြေယူထားတဲ့အနေအထားကတော့လောက်ဘက်ကနေပြီးတော့တင်ပြထားတယ် CEO နဲ့ဖက်သေးပြီးဟိုရက်သလောက်နဲ့သူတို့ခဏလေးသူတို့ဟိုဆုံးသတ်ထားမယ်အဲတော့ဆုံးသတ်ထားတဲ့ဒီ CEO နဲ့ပဲသူတို့စတင်နေရဆက်နေစတင်စတင်မယ်ဆိုတဲ့သဘောမျိုးဟိုရှင်းနေကြပါလေဆိုတော့ဒီဥစ္စာနဲ့ဖက်သေးပြီးလာမယ်ဒီလမကုန်ခင်2029လောက်မှာသူတို့ UPD ကစီကိုတင်ပြပြီး CEO ထိုင်မယ်လို့ပြောတယ်အဲ့တော့ UPD ကျေးဇူးမှာဆုံးဖြတ်ယူပါဗျာ UPD ကျေးဇူးရအဆုံးဖြတ်ယူပြီးရင်တော့နိုဝင်ဘာချန်ပီယံ15နဲ့20ရဲ့တွင်အဲ့ဒီစကြမှာပေါ့နော်သူတို့စတင်ဖြစ်အောင်တော့စတင်ဖို့ပြင်ဆင်တဲ့သဘောရှိတယ်ဒါပေမဲ့တကယ်တမ်းဖြစ်မယ်ဖြစ်ဆိုတာတော့မသိဘူးပေါ့ဒါပေမဲ့စတင်လည်းပဲကျွန်တော်တို့ဘက်က NC မဖြတ်ချော်သေးတဲ့ဆွေးစည်းတွေအနေနဲ့တော့မပါနိုင်ဘူးဗျာပြီးတော့ဒီနဲ့ပါလဲကျွန်တော်တို့အချက်မပါနိုင်တဲ့ဆက်ကျတော့ဒီညနေကတော့ကျွန်တော်တို့ကညသဘောထားကိုကျွန်တော်တို့ပြလိုက်ရတာမျိုးရှိပါ
ဟုတ်ကဲ့အဲ့တော့ဆိုလိုတာကတော့ခုရယ်ဒီအစိုးရဘက်ကနေပြီးတော့ဒီလမ်းပြမြေပုံအချိန်စရာတွေကိုပေါ့နော်အားလုံးပါဝင်မှုမရှိဘဲနဲ့အ мян လုတ်သွားတယ်လို့ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနေနဲ့ခန်းစားရတယ်လို့ဆိုလိုတာပေါ့နော
်ဒီလိုပဲကျွန်တော်တို့သောက်ပါမှာပဲဖြစ်တယ်ဒီနေရာမှာကျွန်တော်တို့အဲ့လိုပြောရင်အစိုးရဘက်ကတော့ထောက်ပြမှာကတော့တို့အချိန်နဲ့ပတ်သက်ပြီးမဆောင်နိုင်ဘူးဆိုတာအချိန်မရှိဘူးဆိုတဲ့သဘောတော့ပြောနေမှာပါပဲဒါလည်းကျွန်တော်ကြားလို့ကြားစေစကားပါပဲဆိုတော့တကယ်ပဲညင်းချင်းကြီးကိုလူချင်းနေဆိုရင်အချိန်ကတော့သတ်မှလို့ဆိုတာတော့ကျွန်တော်လက်ခံတယ်သူကအချိန်နဲ့တပြေးညီလောက်တဲ့ခံမျိုးတွေမှာအချိန်မပြေးရင်ပြေးသလိုကျွန်တော်တို့လောက်သွားရမယ်ဆိုတဲ့သဘောမျိုးနဲ့သွားလို့တော့မရလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခုရခင်ဗျာ
ဒါကတော့ NCA လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဆွေးနွေးရေးခေါင်းဆောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းနိုင်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်အမေရိကန်အတန်ကနေပြီးတော့2016ခုနှစ်အောက်တိုဘာလ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့တောက်ကြမနက်ခင်းတိုင်းနားဆင်နေကြအီဒီယန်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရဖို့ရှိတယ်လို့ကျမ်းမာရေးခန္ဓာနောက်တိုင်းရင်သတင်းလွှာအစီအစဉ်မှာဆိုရင်တော့
ကျောင်းသားတွေကစာအုပ်ပါရင်ပေါ့အဲ့ဒါမျိုးလူတွေကျမကြီးမကောင်းတဲ့လူတွေဆေးကူတာအဲ့ဒါဆေးလူတွေအခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ်
တိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတော့ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ American 3 Indian English စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီနေ့မြတ်တွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လို့ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်ပို့ချခဲ့တဲ့ American Indian 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်အတွက်ကျမ်းမာရေးခန္ဓာမှာတော့ခွေးယူပြန်ယောဂကာကွယ်ရေးအကြောင်းတင်ပြထားတာပါ။မြန်မာနိုင်ငံမှာလမ်းမေးခွေးတွေများလာပြီးတော့ရန်ကုန်ကခွေး90ရာခိုင်နှုန်းမှာခွေးယူပြန်ယောဂပိုးရှိနေတာတွေကိုတွေ့ရှိထားတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဒါကြောင့်မို့လို့ခွေးကြိုက်ခံရတဲ့ဆိုရင်ကြိုက်တဲ့ခွေးယူမယူစောင့်ကြည့်မနေပဲချက်ချင်းခွေးယူပြန်ယောဂကာကွယ်ဆေးထိုးတင်ပါတယ်။ဘာကြောင့်လဲဆိုတော့ယောဂဖြစ်လာပြီးမှဆိုရင်ကုသဖို့ဆေးမရှိပဲ100ရာခိုင်နှုန်းတေကြရလို့ပါ။ဒီကြောင့်မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင်။
โอเคดร.มิ้นครับเราเนี่ยเมียนมาร์မှာဒီခွေးယူပြန်ယောဂါဖြစ်ပြီးတော့ထိဆုံးမှုတွေကျွမ်းဝန်းလေရှိပါတယ်ဆရာအခုလည်းဒီရန်ကုန်တိုင်းမှာခွေးယူပြန်ယောဂါကာကွယ်နိုင်ဖို့အတွက်ပေါ့เนาะခွေးလေခွေးလွင့်တုတ်သင်းရည်လုပ်နေတာကိုကြားရတဲ့အတွက်မြန်မာနိုင်ငံမှာဆရာရေဒီခွေးယူပြန်ယောဂါနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားအခုလောလောဆယ်ဘယ်လိုရှိလဲဆရာ
ကျွန်တော်ငယ်ငယ်တန်းကလည်းခွေးယူပြန်ယောဂါတွေကျုံခဲ့ဘူးတယ်အခုလည်းကျွန်တော်တို့ရှိနေတော့မယ်ရန်ကုန်မြို့မှာလည်းတင်းနေစနေလမ်းနေထဲမှာခွေးတွေကပူပူများလာတယ်ကားကြက်တယ်လို့ပြောရသလိုပဲခွေးတွေကလမ်းထဲမှာခွေးကြက်တယ်ပေါ့ဗျာတချို့ကားတွေအောက်မှာခွေးတွေကနေတယ်နေရင်းနဲ့လူတွေကိုကြိုက်တာရောမကြာခဏတွေ့တွေ့လာရတယ်အခုမနေ့တနေ့ကပဲကျွန်တော်တို့လမ်းထဲမှာသားမွေးနေခွေးရနေပြီးတော့လိုက်ကြိုက်တယ်ဟဲ့တွေ့မှုထားတယ်ဒီကတော့စာရန်နဲ့ခွေးကြိုက်တာတတိပဲရေးထားတယ်ဒါပေမဲ့ဒီခွေးကြိုက်တာ၃00လောက်ရှိသွားပြီ အဲ့တော့ကျွန်တော်တို့အချိန်မျိုးကြိုက်နိုင်တယ်ကြိုက်လိုက်တဲ့အတွက်ကြောင့်ခွေးယူပြန်ယောဂဖြစ်တာတွေလည်းရှိနိုင်တယ်ပေါ့ဟိုတလုံးကရန်ကုန်မှာခွေးတွေကိုလိုက်ပြီးဆစ်တဲ့ခါကျတော့ခွေးယူပြန်ပိုးရှိတဲ့အင်အားကခွေးအရေအတွက်မှာ50ရာခိုင်နှုန်းကျော်နေတယ်ပေါ့နော်ဆိုတာကခွေးလက်ကောင်မှာတစ်ကောင်ကခွေးယူပြန်ပိုးရှိနိုင်တယ်ဆိုတဲ့သဘောမျိုးရှိတာပေါ့
ဟုတ်ကဲ့ဆရာဒီခွေးယူပြန်ယောဂကဘယ်လိုမျိုးအရေးပါလဲဆရာကြီ
းသူကခွေးရဲ့ပါဇက်ထဲမှာပေါ့သရေထဲမှာခွေးယူပြန်ဗိုင်းရပ်စ်ပိုးပေါ့သူတို့က rabies this virus ဆိုခေါ်တာပေါ့အဲ့ဒီဗိုင်းရပ်စ်ကခွေးမှာလည်းမကောက်ကြောင်နေမှာလည်းရှိနိုင်တယ်လင်းနိုတွေမှာလည်းရှိနိုင်တယ်မြောက်တွေကျွဲနွားတွေမြေခွေးသိုးစိတ်ပေါ့လေအဲအဲ့ဒီခွေးတွေအကောင်တွေရဲ့ပါဇက်ထဲတွေမှာလည်းရှိနိုင်တယ်အဲ့တော့ကြောင်နေမှာမွေးထားတယ်ဒီကြောင်တွေကိုကောက်ဝဲသိထုတ်အောင်မသိဘူးပေါ့နော်လက်မွာခွေးကြတော့တော်တော်များများမထိုးကြဘူးအိမ်မွေးတဲ့ခွေးတွေကြတော့လေဘာလေးပတ်ပေးထားပြီးနံမလေးပေးပြီးတော့ကောက်ဝဲသိထုတ်ရတော့အများစုကတော့ထိုးကြတယ်ဒါပေမဲ့ဒီကောက်ဝဲသိထိုးထားရင်ဒီခွေးမှာတော့ခွေးပြန်ဗိုင်းရပ်စ်ပိုးမရှိဘူးပေါ့နော်ကျောက်ကိုခံပြီဆိုရင်အိမ်ကမွေးထားတဲ့ခွေးကကောက်ဝဲသိထိုးထားလားနံပါတ်1ကအရေးကြီးတယ်။အဲခုနလမ်းခွေးတော်တော်များများတော့သူ့ရဲ့ပါးစပ်ထဲမှာခွေးယူပြန်ပိုးရှိခဲ့ပြီဆိုရင်တော့အဲကြိုက်ခံတဲ့လူကခွေးပြန်ယောဂရမှာပဲ။ခွေးပြန်ယောဂရပြီဆိုရင်ကဘာပေါ်မှာကအခုတည်းကကုနိုင်တဲ့ဆေးမရှိသေးဘူး။အဲတော့အများစုကတရားရာကနုံးဖြစ်သေးမှာပဲပေါ့လေ။အဲဒါကြောင့်ခွေးကြိုက်ပြီးရင်သူကကောက်ဝဲသိထိုးလို့ရတယ်လို့ရှိတယ်။ကြိုက်ပြီးချင်းတော့ထိုးဖို့လိုတာပေါ့လေ
။ဟုတ်ကဲ့ဆရာ။အဲတော့ไก่ปี้ได้เฉยมาดิคุยยูไก่ไม่ไก่กูตีพูดได้ซะยิบลูคว่ําได้มั้ย
เอ๊ะอะอะก็တော့คว่ําก็แค่ได้ทุกทีเนี่ยลั้นบัวคุยเลยป่ะเนาะไอ้คุยยูนี่ဆိုတာကိုဘလိုနီးနဲ့သိနိုင်လဲဆိုတော့ရှင်အရင်ဆုံး तू อ่ะคุยရဲ့ဟောင်းတန်ပြောင်းတာပေါ့ดิ तू အရင်ကပုံမှန်ဟောင်းနေကြအတန်ဘောနဲ့ဟောင်းတန်ပြောင်းသွားမယ်နောက်တစ်ခုကအစာမစားဘူးရေမတော့တော့ဘူးဒီကောင်ကတကောင်နေပဲနေတယ်ကိုကိုက်ခံထားတဲ့နေရာကိုပကြခဏဝါးထားရရှိတတ်တယ်အဲ့ခွေးကဖျားတန်ရင်တက်မယ်ပေါ့လေတခါကျတော့ခွေးယူတဲ့မျိုးစားနှစ်မျိုးရှိတယ်လို့ကျွန်တော်ဖတ်ဘူးတယ်ပေါ့တစ်မျိုးကတော့ခွေးယူပြီမဲ့အဲ့ခွေးကမှိန်ပြီးတော့လဲလျောင်းနေတယ်ချိန်တိုင်းလဲနေတယ်နောက်တစ်မျိုးကျတော့လှုပ်လှုပ်ရှားရှားနဲ့မန့်ဖြစ်တယ်တွေ့သမျှလူလှုပ်ရှားတာမှန်သမျှလိုက်ကိုက်တာပဲသူစောင်ချိန်ထဲမှာထားထားလို့ရှိရင်စံစကားတွေကိုကိုက်ပြစ်မယ်ဝါယာစားတွေကိုကိုက်ပြစ်မယ်ပြီးတော့စားစရာမဟုတ်တာတောင်ကိုက်တာသူတို့မျက်လုံးကိုကြည့်ကြလို့ရှိရင်မျက်လုံးကအရန်တောက်ပြီးတော့တငယ်ငယ်ကပူကျဲတယ်ပေါ့သူကခောက်ဝေးမသွားဘူးအနီးနားတစ်ဝိုက်မှာပဲလှည့်နေခွေးခွေးရင်သိတယ်ဒီခွေးယူနေပြီဆိုအဲ့ခွေးကိုဝိုင်းပြီးတော့လိုက်တယ်ခွေးကရှောင်ပြေးတယ်သူတို့ပြန်ကိုက်ခဲတယ်ပေါ့နော်နောက်တစ်ချိန်လုံးဒီခွေးကကြီးစံနေထွက်နေတယ်ပြမျက်နှာအနေထားမှုံယိုနေလိုင်းလျှောက်လို့ရှိရင်ခကြီးခရိုင်နဲ့လဲလဲကြကြသွားတယ်ပြအစာစားရင်သိနိုင်တယ်နောက်အောက်မယိုးကြီးကတွေးကြတယ်အစာမစားနိုင်ဘူးအဲ့တော့ဒီခွေးကိုရေနဲ့ပတ်လိုက်ရင်အရင်ကြောက်တာရေမသောက်ရင်တေးရီတွေတများများနဲ့ကြာတော့ရေနဲ့ပတ်လိုက်ရင်အကြောက်ကန်ခါတဲ့တို့တွေထွက်ပြေးတယ်တို့မျိုးတက်တယ်ဒါပါစမှာအမြုပ်တွေထွက်နေနေတယ်ပေါ့တဖြည်းဖြည်းနဲ့ဆိုတော့လေဖြတ်သလိုဖြစ်လာပြီးတော့ဘိုင်းဘိုင်းဘိုင်းဘိုင်းလဲကြပြီးတော့ဆုံးတော့သိရတာပဲ
ဟုတ်ကဲ့ဆရာဒီအခုလိုလက္ခဏာတွေပေါ်လာတဲ့အပေါ်မှာသတိပြုမြင်တော့တပိုင်းပါဆရာနော်တကယ်လို့သတိမပြုမိရင်တော့ဒီဘလူခွေးပဲကတ်ကတ်ပေါ့နော်တကယ်လို့ခွေးရယူနေတာဆိုလို့ရှိရင်တော့ तू ကကုရနဲ့ထိဆေးမရှိလူကသေစေနိုင်တာဖြစ်တဲ့အတွက်ဘလူခွေးကတ်တန်ရာမျိုးဆိုလို့ရှိရင်တော့မဖြစ်မနေပေါ့နော်ခွေးယူကာကွယ်ဆေးခုနပြောသလိုပေါ့နော်ကြိုထိုးထားခြင်းအဖြစ်အသက်နေကိုကာကွယ်နိုင်မယ်ဆရာရှင
်ဟုတ်ပါတယ်အဲ့တော့ခွေးယူတာကလက္ခဏာတွေရှိတာပေါ့တချို့ခွေးတွေကြတော့အဲ့လိုမဟုတ်ဘူးအသားပေါက်နေတဲ့ခွေးဆိုတော့မှန်ဖြစ်တယ်ပေါ့သူလည်းခွေးယူပြန်လို့လက္ခဏာမဟုတ်ပေမဲ့လည်းသူကလေးတွေကိုဆိုးရွံအောင်ပြောလူလိုလိုက်ဆွဲတာပေါ့ဒါပေမဲ့ဒီခွေးတွေတော်တော်များများလမ်းပေါ်မှာနေတဲ့ကာဝဲသေးထုတ်တာလည်းမဟုတ်တဲ့တော့အချိန်မီးသူတွေမှာခွေးယူပြန်ဖို့ရှိနိုင်တယ်လို့ယူဆပြီးတော့ကိုက်ခံပြီးဆိုရင်ကိုက်ခံတဲ့နေရာကိုအရင်ဆေးပါဒီတန်တန်နဲ့ဆေးအောင်ကတင်ချာ iodine နဲ့များများဆေးရမယ်သေးပြီးတော့မှဒီအနာတွေကပြည့်ပြည့်သွားရရှင်တောင်းတောင်းတော့ကျွန်တော်ဆောင်းနေမှာချုပ်ဖို့တော့ပြောသွားတယ်တိတ်အရင်တန်ရနဲ့ရတော့လည်းကျွန်တော်ချုပ်ရတာမျိုးရှိတာပေါ့လေနော်ပြီးတော့အဲ့အနာတန်ရပေါ့လေကျွန်တော်တို့က allergy လို့ခေါ်တာပေါ့ခွေးယူပြန်ပူတမြန်နဲ့ပရိုတင်းတစ်မျိုးကိုကျွန်တော်ဒီအနာပေါ်မှာထိုးရတာပြီးတော့မှကျွန်တော်ခွေးယူကာကွယ်ဆေးကိုသူရှစ်ပတ်နဲ့သူထိုးတာပေါ့ဆိုတော့ဆက်ဆံရင်ထိုးတဲ့ဒီကိုက်ခံတဲ့နေမှာတစ်လုံးပေါ့သုံးရက်မှနောက်တစ်လုံးထပ်ထိုးတယ်နောက်ခုနှစ်ရက်မှထိုးတယ်နောက်ဆယ်လေးရက်မှထိုးတယ်28ရက်မှထိုးတယ်အဲ့ဒါကတစ်လအတွင်းမှ၅လုံးထိုးတာပေါ့အခုတော့နောက်ပိုင်းတော့ပတ်ဝီရှိုးဘာကြမ်းမယ်ဖွယ်နေပြီးတော့ပြောထားတာကပထမတည့်ရက်မှာနှလုံးကိုပခုံးပညာနှစ်ဖက်ကိုထိုးလိုက်ရင်တော့လေးလုံးထိုးလို့ရတယ်ဆိုတော့ကိုသတ်မှတ်တာတော့တချို့အစိုးရဌာနပါเนาะကျွန်တော်ရန်ကုန်မှာဆိုလို့ရှိရင်တော့ခရိုင်လိုက်ပေါ့နောက်ပိုင်းခရိုင်မှာဌာနတစ်ခုပေါ့မြို့နယ်တစ်ခုသတ်မှတ်ပြီးအဲ့မှာခွေးယူကာဝဲစီအခမဲ့ထိုးပေးတယ်အဲအရှေ့ပိုင်းခရိုင်ဆိုအဲ့လိုပေါ့เนาะခရိုင်အင်လိုက်တော့ကျွန်တော်အလကားထိုးပေးတယ်အပြင်မှာဝင်သူကတလုံးကို1000ဒါ4လုံး5လုံးထိုးမယ်ဆို4000 5000ကြာမှာပေါ့เนาะအဲ့တော့အကောင်းဆုံးကတော့ဒီခွေးကယူလာမြူလာကျွန်တော်မသိဘူးကခွေးတန်ရရပြီဆိုလို့ရှိရင်ကျွန်တော်ဒီတန်ရကိုမရင်အောင်ပရိစီဝါဆေးတွေလည်းတိုက်ရတယ်ပြီးတော့မေးခိုင်ပူလည်းကျွန်တော်ထိုးရတယ်နောက်ခွေးဥပြန်ကောက်ဝဲဆေးကိုထိုးရတယ်ထိုးတဲ့အခါမှာဒီခွေးဥပြန်ကောက်ဝဲဆေးဟာခုနအေးထန်နဲ့သူလောင်ရတာကို1ဒီဂရီစင်တီဂရိတ်ကနေ8ဒီဂရီစင်တီဂရိတ်ချားထဲမှာကျွန်တော်သူလောင်ရတဲ့အတွက်ကြောင့်တကယ်လို့အဲ့ဒီအခြေအနေကလွတ်သွားလို့ရှိရင်ဒီကောက်ဝဲဆေးကဟာနိသိမရှိတော့ အဲ့တို့ကြောင့်ကျွန်တော်ကခွေးဥပြန်ကောက်ဝဲစီကိုစိုက်နေရသွားဝင်ရေခဲတဲ့ခါထည့်ပြလိုက်တယ်လေအဲ့တော့ကျွန်တော်ရောက်ရောက်ချင်းကျွန်တော်ထိုးပါပထမဆုံးနေရပြီးတော့အဲ့လောက်ရစ်ပတ်ပြအောင်ထိုးမှသာလဲဖိတ်ချရတယ်ခုနပြောတဲ့ခွေးဥပြန်လက္ခဏာတွေခွေးမှာပေါ်ပဲလူမှာပေါ်လာရင်တော့အချင်းကအရင်နောက်ကျသွားပြီသူအသက်သေဖို့ကတရားရအောင်ပြီးသေချာသွားတော့ဖြစ်သွားမယ
်ဟုတ်ကဲ့ဆရာခုရနေဒီဆေးမရှိဖြစ်တဲ့ခွေးဥပြန်ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်က
လူမှာဖြစ်တဲ့လက္ခဏာပေါ့ချက်ချင်းကြိုက်ကြိုက်ပြီးပြီးချင်းလဲဒီခွေးဥပြန်ယောဂါပွင့်ညမဝင်မှာအဲ့တော့သူ့ရဲ့ယောဂါပြိုးရက်ကကိုးရက်ကနဲ့ရပောင်း90လို့ဆိုထားတဲ့ကြောင့်၃လကျော်မှာလောကလက္ခဏာပေါ်နိုင်တယ်တချို့ဆိုတစ်နှစ်ကျော်မှာပေါ်တာအောင်ရှိတယ်အဲ့တော့ကြိုက်တဲ့နေရာမှာနာမယ်ထုံမယ်နောက်ကဖျားရင်ဖျားမယ်အဲ့နောက်ပိုင်းမှာအာယုံရောလက္ခဏာကြီးပေါ်လာကအဲ့လိုမပြောတော့ဘူးဆိုရင်ပူပန်နေစိတ်ရှုပ်ထဲစိတ်ကြီးပြောင်းရှောက်ချားကြီးဖြစ်တဲ့သရေတွေတများများနဲ့သရေကျမယ်အစာမျိုးရခက်မယ်ရေတောက်လို့မရဘူးဒါရေမြင်ကြောက်ပြီးတော့ခါတဲ့ဝေယူပြန်တယ်လို့တက်တာပေါ့နော်နောက်ဆုံးလေးဖြတ်ပြီးသေရတာပါပဲနော်အဲ့တော့ခွေးပြန်ယောဂါအင်မတန်ကြောက်စရာကောင်းပါတယ်ဒါကြောင့်ကျွန်တော်ကာကွယ်ဆေးဥတော့ဘာပဲဖြစ်ဖြစ်ခွေးဟာယူတယ်မယူတယ်မဆုံးဖြတ်ခင်ကာလမှာကြိုက်ခံပြီးဆိုရင်တော့ထူရအကောင်းဆုံးဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုစူးစီးပြီးတော့နေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကတင်ပြပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ PNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာအစိုးရတမတော်ကနေစစ်အင်အားတွေတိုးမြင့်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေအောင်မယ်လို့ KIA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်းနှုံးနဲ့ရသေးတောင်မြို့နယ်တွေကထောင်ထဲချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရတယ်ဆိုတာနဲ့ကချင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ချင်းပွေ KBC စစ်ဆောင်စခန်းမှာဇဝင့်နေရဲ့အခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင့်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်အင်အားတွေတိုးမြင့်နေစေအနေထားတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်မဲ့အခြေအနေမှာရှိအောင်မယ်လို့ကချင်လူလတ်ရေးတပ်မတော် KIA ဘက်ကပြောဆိုပါတယ်လက်ရှိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIA အမာခံတပ်စခန်းတွေရှိတဲ့အင်ခမ်ဘုံတောင်နဲ့လိုက်ဖုံဘုံတောင်မှာစစ်ကူတွေအမြောက်အများထပ်ရောက်နေတယ်လို့ KIA သတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အဲ့ဒီစခန်းတွေကိုတပ်မတော်ကလက်နက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်နေခဲ့ပြီးနေချောင်းတိုက်ခိုက်မှုတွေနဲ့အတူအင်အားတွေတိုးပြီးဆစ်ဆင်နေတဲ့အတွက်နေစဉ်တင်းမာမှုတွေရှိနေသလိုနှစ်ဖက်အထိနာတာရှိတယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အခုလိုတပ်မတော်ဘက်ကပြင်းပြင်းထန်ထန်ထိုးဆစ်ဆင်တိုက်ခိုက်နေတဲ့လောက်ရဟာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်ထွန်းရေးကိုဖျက်ဆီးနေခြင်းနဲ့ပြည်တွင်းစစ်မီးကိုပုံမှုကြီးထွားပြက်နှံ့လာအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ KNO ဘူဟိုကော်မတီကအောက်တိုဘာလ10ရက်နေ့ကကျညာချက်ထုတ်ပြန်ခဲ့ပါတယ
်။ရခိုင်ပြည်နယ်မောင်းတော်နဲ့ရတိတောင်မြို့နယ်တွေကနေချာဆောင်တပ်စခန်းကိုအကြမ်းဖက်တမားတွေတိုက်ခိုက်ခံရပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရရင်ကနေစွန့်ခွာနေကြရပါတယ်။နေရစွန့်ခွာလာသူအများစုမှာမြို့တမီကလေးနဲ့တက်ကြီးရွယ်အိုတွေအများစုဖြစ်ပြီးမောင်းတော်ကြောက်တော်နဲ့စစ်တွေမြို့နယ်ကိုနေ့စဉ်ရက်ဆက်ဆွတ်ထလို့ခိုလုံဖို့ရောက်ရှိလာသူတွေဟာကျေးရွာပေါင်း50ကျော်ကလူပေါင်း 3,000 ခန့်ရှိနေပြီဖြစ်တယ်လို့ဒုက္ခတွေကိုကူညီပေးနေတဲ့လူတွေကပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းမှုတွေလုပ်နေပေမဲ့တိုက်ခိုက်ခံရတဲ့နေချာဆောင်တပ်စခန်းတွေကပါရတဲ့လက်နက်အများစုမှာအကြမ်းဖက်တမားတွေရဲ့လက်ထဲမှာရှိနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေအတွက်လုံခြုံရေးစိုးရိမ်နေရတယ်လို့မောင်တော်မျိုးကမြို့မီမျိုးဖတ်တို့ကပြောပါတယ်။မောင်တော်နဲ့ပူရီတောင်မြို့နယ်တွေကိုမြန်မာအစိုးရကစစ်စင်ရင်းနယ်မြေအဖြစ်သတ်မှတ်ပြီးနေမြေရှင်းလင်းမှုတွေလုပ်နေတဲ့အတွက်ပြစ်ခတ်မှုတွေနေ့တိုင်းရှိနေတယ်လို့လည်းဒေတာခံတွေကပြောပါတယ်။
မြန်မာတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်နေမှုကိုချက်ချင်းရပ်တန့်ဖို့ချင်းပြည်နယ်ရဲ့မြို့ကြီးနှမြို့ဖြစ်တဲ့ဟာခါထန်တလန်မြို့တွေမှာထောင်နဲ့ချီတဲ့ချင်းပြည်သူတွေကနေအောက်တိုဘာလ18ရက်နေ့ကလမ်းမပေါ်ထွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ထောင်နဲ့ချီတဲ့ချင်းပြည်သူတွေဟာကချင်ထိုးစစ်တိုက်ပွဲများချက်ချင်းရပ်ရှမ်းထိုးစစ်တိုက်ပွဲများချက်ချင်းရပ်တိုင်းရင်းသားများသည်မြန်မာတပ်မတော်ဤရန်သူမဟုတ်စတဲ့စာတမ်းပါပိုစတာတွေကိုကန်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်
။တနင်္ဂနွေလုံးပြည်ခရက်စရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်နဲ့ရှမ်းလက်နက်ကင်တပ်ဖွဲ့ထင်းချုံနယ်မြေတွင်အစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းတွေကိုစုံစမ်းစစ်ဆေးဖို့တပ်မတော်နဲ့အတူဘူးတွဲစစ်ဆေးရေးကော်မတီတရဖွဲ့စည်းဖို့တဘောတူညီလိုက်ပါတယ်။စုံစမ်းစစ်ဆေးရေးကော်မတီကိုဖွဲ့ဖို့အောက်တိုဘာဒုတိယအပတ်အတွင်းကပဲခူးတိုင်းဒေသကြီးတောင်ငူမြို့နယ်မှာတဘောတူညီခဲ့ကြတာပါ။ရှမ်းပြည်တောင်ပိုင်းမုန်ကွန်မြို့နယ်တုံလောင်ကျေးရွာအုပ်စုအတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော်စခန်းအကျဉ်းစရိတပြုပြင်ရေးစခန်းကိုတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့လို့ဒေသခံ2000ခန့်စစ်ပေးရှောင်ခဲ့ရတာပါ။အဲ့ဒီအကြောင်းကိုစုံစမ်းစစ်ဆေးဖို့ရှမ်းပြည်တပ်မတော် RCSSSC ကလည်းစုံစိုင်းလန်းနဲ့စုံရှောင်းဟန်ကိုတာဝန်ပေးထားတယ်လို့ရှမ်းပြည်တပ်မတော်တိုင်ပင်ခံစုပ်ခွင့်ဆိုင်ကပြောပါတယ်။စုံစမ်းစစ်ဆေးဖို့အတွက်အခုအောက်တိုဘာတတိယပတ်အတွင်းစတင်တော်မယ်လို့လည်းသိရပါတယ်။
ကချင်ပြည်နယ်ချီဖွေမြို့ရှိဒေသခံတိုင်းရင်းသားများဖြစ်ကြတဲ့လောင်ဝော်လက်ချိတ်ငော့ချမ်းတိုင်းရင်းသားတွေကနေ21ရာစုပင်လုံညီလာခံပထမအကြော်မှာလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီကလီစုကိုပိုင်အုပ်ချုပ်ခွင့်ရတောင်းဆိုမှုနဲ့ပတ်သက်ပြီးပြန်လည်ပေးဖြတ်ပေးဖို့လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေပူတာအိုမချမ်းဘောခေါလောင်ဖူးဆော့လော်ချီဖွေမြို့နယ်၅မြို့နယ်ကိုလီစုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးရန်တောင်းဆိုလိုက်ခြင်းဟာမလိုလားအပ်တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ပေါ်စေနိုင်တဲ့အတွက်အခုလိုပယ်ဖြတ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့လက်ချိတ်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဒေါ်ဂျီခေါမျော်ကပြောပါတယ်။ပူတာအိုမချမ်းပေါ်ခုံလန်ဖူးဆော့လော်နဲ့ချီဖွေမျိုးနယ်၅မျိုးနယ်မှာလီစုတိုင်းရင်းသားတွေဟာတခြားတိုင်းရင်းသားတွေထက်လူဦးရေပိုများပြီးလီစုလူမျိုးများတဆက်တည်းနေထိုင်ရာနေရာဒေသဖြစ်တဲ့အတွက်ဥပဒေပေါင်းအတွင်းကသာတောင်းဆိုခြင်းဖြစ်တယ်လို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ
်ဒီတင်းလာရီကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မြောက်ပိုင်းရှိချီပွေ KBC စစ်ဆောင်စခန်းမှာစစ်ဆောင်တွေအနေနဲ့စာဝတ်နေရအခက်အခဲတွေပြင်ပညာရေးကျန်းမာရေးအကူအညီတွေလိုအပ်နေစေလို့စစ်ပေးဆောင်တွေကပြောပါတယ်။ကမ္ဘာစာနာရိတ်ခအဖွဲ့ WFP ကနေစာနာရိတ်ခရှင်းချခဲ့တဲ့အခြေအနေတွေကြောင့်အခုလိုအခက်အခဲတွေနဲ့တွေ့ကြုံနေကြရတာလို့လည်းဆိုပါတယ်။အမီရဲ့စူးစီးချက်ကိုတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
လက်ရှိချီပွေ KBC စစ်ဆောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးချီပွေ KBC စစ်ဆောင်စခန်းကဒုက္ခတွေတော်လွမ်းတော်ကနေအခုလိုပြောပါတယ
်။စစ်ဆောင်အခက်မှာတော့ဆိုင်သူတွေ၊နောက်ပြင်မှာဟိန်ဖူးသူတွေ၊တပ်ပြလူတွေ၊နောက်ပြင်အကြောင်းသားတွေကစာအုပ်ပါရံပေါ့အဲ့ဒါမျိုးလူတွေ၊ကျမကြီးမကောင်းတဲ့လူတွေဆေးကူတာအဲ့ဒါဆေးလူတွေအခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ်
ချီပွေမြို့ဟာလာမဆက်သူရေးအလွန်ခက်ခဲတဲ့နေရာဖြစ်ပြီးကူညီပေးရေးဖွဲ့တွေသတင်းမီဒီယာတွေအရောက်ပေါက်နေတယ်လို့အကူအညီတွေရောက်ရှိလာတဲ့ချိန်တွေဟာဆိုရင်လည်းအရန်နောက်ကျလေးရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွင်ကျန်းမာရေးချီနေတဲ့ပတ်သက်လို့တော်လန်းတော့ကလည်းဆက်ပြောတာကတော့
ဖျားတယ်လို့လည်းအတကုံဖျားတာပဲစီယုံတည့်ဆိုရင်လည်းခြံရမ်းကလူကစီယုံတည့်ရင်ပတ်ဆံမပေးရဘူးပါညာပြောတာပေးတာပဲသူအလကားပြောတာထောက်ခံစားတော့ပေးလိုက်တယ်ဟုတ်ရင်လည်းပေးတယ်အခုတလို့လည်းဟိုမှာပိုက်တော့ခွေးတာလဲ6သိန်းကုန်သွားတယ်စီယုံကြီးမှာသွားကူတယ်အဲ့ဒါနဲ့ကူလူမရဘူးဆိုရင်တော့အမိကျင်းသားကိုထောက်ခံစားပြန်ပေးလိုက်တယ
်အရင်ကစစ်ဘေးရှောင်တွေအတွက်ကမ္ဘာစန္ဒရိတ်ကဖွဲ့ WFP ကနေစံစီစားပဲအာဟာရတို့ကိုထောက်ပံ့ပေးတာပြီးကရင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကနေဟင်ဘူ6000နဲ့ရှလုံဖောင်ဒေးရှင်းကတကူရတန့်ရှင်းနဲ့ပတ်သက်တဲ့အသုံးဆောင်တွေကိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2016ခုနှစ်နှစ်ဆန်းပိုင်းကစလို့ကမ္ဘာစန္ဒရိတ်ကဖွဲ့ WFP ကနေစစ်ဘေးရှောင်တွေအတွက်ရိတ်ခါရှော့ရှားလိုက်တဲ့အပြင်ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC နဲ့ရှလုံဖောင်ဒေးရှင်းတို့ကအခုနှစ်အတွင်းအကူအညီတွေထပ်မံရောက်လာခြင်းမရှိတော့ဘူးလို့ KBC အမှတ်နှစ်စစ်ဆောင်စခန်းတာဝန်ခံဦးလက်တော်ထောခွန်ကပြောပါတယ
်။ဟိန်းဖို့တက်တက်တော့အဲအရင်နေ့ကတည်းကတော့KBC ရနဲ့ထောက်ပံ့မယ်။အခုတော့တနည်းလောက်ရှိသွားပြီ KBC ကထောက်ပံ့မှရှိတော့
ချီဝေဆုံနယ်မြေတွင် KBC စစ်ဆောင်စခန်းတစ်ခုမှာချီဝေမြို့နယ်တွင်ကကျေးရွာပေါင်း15ရွာကအိမ်နာစု105စုနဲ့လူရေစုစုပေါင်း910ဦးရှိနေပါတယ်။မြမတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ချီဝေ KBC စစ်ဆောင်စခန်းတစ်ခုဟာ2012ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ချက်ပြီးတော့မြို့သားပါတီဥက္ကဋ္ဌနိုင်ငွေသိန်းဟာကျန်းမာရေးအခြေအနေကြောင့်နဲ့ပါတီတွင်းညီညွတ်ရေးအားနည်းမှုတွေကြောင့်ပါတီကနေရာသပ်ပတ်နှုတ်ထွက်ဖို့စတင်ထားပြီးဖြစ်ပါတယ်။ဝိုင်းရေးနိုင်ငံရေးသမားတဦးဖြစ်သူနိုင်ငွေသိန်းအနေနဲ့နိုင်ငံရဲ့နေအခုလိုနှုတ်ထွက်သွားတဲ့အပေါ်ဘလို့အမြင်တွေရှိနေပါသလဲဆိုတာကိုတော့မီးရင်စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်မျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းအနေနဲ့ပါတီကနေနှုတ်ထွက်စာတင်ထားတာနဲ့ပတ်သက်ပြီးပါတီထွေထွေသိရင်မှုနှစ်ဖြစ်တဲ့နိုင်စုမြစ်ကအခုလိုပြောပါဗျ။
အမှန်မှာတော့ကျွန်တော်တို့ဥစားကဒီပါတီကိုသူကတိုးတက်စေချင်တယ်ပေါ့ဗျာ။သူကောင်းစေချင်တယ်ဒါပေမဲ့အခက်အခဲများတော့ဒီကျွန်တော်တို့ပါတီမှာပါတီရဲ့ညီညွတ်ရေးကိုတိဆောက်ဖို့အားတည်တယ်။ချစ်လက်တဲ့ပါတီသိသိတဲ့ပါတီပေါ့နော်။အဲလိုမျိုးသူကဖြစ်ချင်တယ်ဒါပေမဲ့ပါတီတွေမှာပြိပတ်ခံရရှိတာပုဂ္ဂိုလ်တချို့တွေလည်းဆရာရဲ့အမြင်နဲ့တွေ့ပြီးတဲ့လုပ်ငန်းတွေလုပ်ဆောင်ချက်တွေရှိတည်ကြပေါ့မဆရာအားလုံးအမြင်ရှိဒီလိုစစတင်တာပဲဖြစ်တယ်
ပါတီဥက္ကဋ္ဌနိုင်ငွေသိန်းနှုတ်ထွက်စာတင်ထားခြင်းပေါ်အောက်တိုဘာလ22ရက်နေ့မှာကျင်းပမယ်ဘိုးကော်မတီစည်းဝေးမှာဆုံးဖြတ်သွားမှာဖြစ်ပြီးပါတီဥက္ကဋ္ဌနိုင်ငွေသိန်းရဲ့လမ်းညွှန်ချက်အတိုင်းပဲဆက်လက်လျှောက်လှမ်းသွားရမယ်လို့လည်းနိုင်စုမြစ်ကပြောပါတယ်အသက်64နှစ်ရှိပြီဖြစ်တဲ့နိုင်ငွေသိန်းဟာကျောင်းသားဘဝကတည်းကဗမာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပါတယ်နောက်ပိုင်းမှာတော့မွန်နိုင်ငံရေးလောကထဲကိုချေဆုံပြည့်ဝင်ရောက်ခဲ့ပါတယ်နိုင်ငွေသိန်းရဲ့နိုင်ငံရေးဖြတ်သန်းခဲ့တဲ့အခြေအနေကိုမင်းမင်းနွယ်ကအခုလိုပြောပါတယ်
မဆလာခေတ္တဆောင်လုံးမှာသူကမောစာပေရေးဘုကော်မတီကြောင့်မှာအုတ်ထလုပ်ပြီးတော့ပေါ်နူတာယူဆက်လုပ်တယ်ချက်ချင်းသမိုင်းဖြစ်တဲ့ကတည်းကပေါ်နူတာပြည်ပြည်အဖွဲ့လို့ထောင်တယ်ကိုယ်ဆိုင်ယူကပွဲမှာယူကပွဲကိုခါအမှုနယ်မှာဝင်တယ်ကိုယ်ဆိုင်နောက်ပိုင်းငရေရုပ်ချက်မှုတောက်လျှောက်လုပ်လာပြီးတော့ပါတီကဖြစ်တဲ့ခံပြီးသွားတယ်ပေါ့အဲဒီဖြစ်တဲ့ခံတဲ့မှာလည်းသူထောင်ထပြတယ်သူကထောင်မူပြီးဒီဖတ်ချီက6ချိန်တော့ရှိမှဖြစ်တယ်
နိုင်ငံသိုင်းဟာမွန်နိုင်ငံရေးမွန်အမျိုးသားရေးလောကမှာရမကဗမာနိုင်ငံရေးတမိုင်းမှာလဲစံပြရလောက်တဲ့ပုံကိုတူဦးဖြစ်တယ်လို့လဲမင်းမင်းနွယ်ကပြောပါတယ်
သူလိုမျိုးကတော်တော်မွန်နိုင်ငံရေးပထမမျိုးသားရေးသူကနောက်ဆုံးလူပဲသူတရားပိုက်ချတော့တယ်ဒီကောင်းလောက်ပိုင်းမှာတော့တော့ဆုံးပုံပြီ
နိုင်ငံသိုင်းဟာနိုင်ငံရေးအမျိုးသားရေးလှုပ်ရှားမှုလုပ်ငန်းစဉ်တွေကိုဘာတီဥက္ကဋ္ဌရာသူကနေနှုတ်မထွက်ခင်အချိန်ထိသဆိုင်မမတက်ကြွလှုပ်ရှားလှုပ်ဆောင်လာခဲ့သူလဲဖြစ်ပါတယ်
ခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်ရင်အားတွေတိုးမြင့်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်အောင်မယ်လို့ကချင်လူ့လက်ရေးတပ်မတော် KNA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်တောနဲ့ရသေးတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်ဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်သတင်းနောက်တွေစုစည်းတင်ပြပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြမလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်
ဒီမှာဒီလိုမကြခဏကြားနေရတယ်ခိုးဆိုးလူရဲ့မှုတွေချစ်ခင်သူတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျန်းဖက်တက်ဖြတ်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတီမှုနဲ့စဝင့်နေရေးကြက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစင်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမြေမြန်းကျင်ကြရတဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-2-3-2-5-5-5-6 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ရပါလိမ့်ရှင်
လာမယ့်စနေညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA American အသံကနေတောက်ကြမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာအာဖဂန်နစ္စတန်နိုင်ငံပုံမလုံခြုံမှုရှိစေရေးနဲ့တည်ငြိမ်မှုရှိရေးအတွက်ဆက်လက်ကူညီလှုပ်ဆောင်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ပိုင်းဖြတ်ထားတဲ့အကြောင်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရစ်ချတ်အော်ဆန်ကပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဇူလိုင်လအတွင်းသမ္မတဘရက်အိုဘားမားကကြီးညာချက်ထုတ်ပြန်ခဲ့ရမှာက နဦးစီစဉ်ထားပြီးဖြစ်တဲ့အတိုင်းအမေရိကန်ပြည်တော်စုဟာ2016ခုနှစ်ကုန်အထိကြီးမားတဲ့အမေရိကန်တပ်ဖွဲ့ကိုအာဖဂန်နစ္စတန်နယ်မြေပိုင်နဲ့အတွင်းမှာဆက်လက်ထားရှိမှာဖြစ်ပါတယ်။နောက်ပြီးနေတိုးမဟာမိတ်အဖွဲ့နဲ့မိတ်ဖက်နိုင်ငံတွေကလည်းနေတိုးလက်ကျင့်တင်နန်းပေးရေးတာဝန်တွေနဲ့အာဖဂန်နစ္စတန်တပ်ဖွဲ့အတွက်ထောက်ပံ့တွေကို2020ခုနှစ်အထိတိုးချဲ့ပြီးတော့လှုပ်ဆောင်ပေးဖို့သဘောတူထားပြီးဖြစ်ပါတယ်။ဒုတိယနှစ်လုပ်ငန်းဆောင်ရွက်မှုကာလအတွင်းအာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေဟာပုံမစည်းကမ်းတည်ဝဲမှုနဲ့အည်သွေးတွေဟာဘယ်တော့မှမတူအောင်ကောင်းမွန်လာမှာဖြစ်ပါတယ်။ဒီလိုဆင်နွှဲရတာဟာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးလို့မစ္စတာအော်ဆွန်ကပြောပါတယ်။ဒါပေမဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့သူတို့ရဲ့ဗျူဟာကိုဆက်လက်အကောင့်ထဲပေါ်ဆောင်ရွက်ကြမှာဖြစ်တယ်လို့နိုင်ငံတော်ဝန်လုံခြုံမှုစစ်ဆင်ရေးတွေကိုလည်းကြံ့ညံ့ခံလှုပ်ဆောင်ကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံမှုဟာနိုင်ငံရေးတည်ငြိမ်မှုနဲ့ဆက်ဆက်နေပါတယ်။အမေရိကန်ပြည်တော်စုဟာလွန်ခဲ့တဲ့နှစ်နှစ်ကတမရအာရှစ်ဂါနီနဲ့နိုင်ငံအုပ်ချုပ်ရေးအမှုဆောင်အရာရှိချုပ်အဗ်ဒူလာတို့ဖွဲ့စည်းတီထောင်ခဲ့တဲ့ညီညွတ်သောအစိုးရနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့တန်တိတ်ထံချမှတ်ထားပါတယ်။ပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းနိုင်ငံရေးအရကွဲလွဲမှုတွေကိုအားလုံးပါဝင်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့အသိစိတ်ဓာတ်နဲ့ညီညွတ်စွာအပြေရှားကြဖို့အမေရိကန်ပြည်တော်စုကဆက်လက်တောင်းဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာမတူကွဲပြားမှုတွေစုစည်းထားတဲ့တိုင်းပြည်ဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားတွေအနေနဲ့ထိရောက်မှုရှိပြီးလူမှုအဖွဲ့အစည်းအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးစွမ်းနိုင်မှုရှိတဲ့ထိုက်တန်တဲ့အစိုးရတရက်လိုအပ်နေပါတယ်လို့မစ္စတာအော်ဆွန်ကပြောပါတယ်။လက်ဆုပ်လက်ကင်ပြစရာရွေးကောက်တင်မြှောက်မှုဆန်ရတိုးတက်တဲ့ပြုပြင်ပြောင်းလဲမှုတွေရွေးကောက်ပွဲကာလနဲ့ပတ်သက်ပြီးတော့အများသဘောတူလက်ခံနိုင်တဲ့ကာလသတ်မှတ်ချက်အခြေခံဥပဒေအရနိုင်ငံအုပ်ဆောင်အဖြစ်အများသဘောတူလက်ခံနိုင်တဲ့အစီအစဉ်ရေးဆွဲမှုစတာတွေမှာအတိမ်းဆုံးမခံတဲ့အခက်အခဲတွေရှိနေပါတယ်။ပေါင်းလက္ခဏာဆောင်တဲ့အချက်ကတော့အာဖဂန်အစိုးရဟာဇူလိုင်လမှာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါတယ်။အလားတူအာဖဂန်အစိုးရဟာတိုးမြင့်အခွန်စည်းကြက်ကောက်ခံနိုင်မှုအဂတိလိုက်စားမှုပပျောက်ရေးဆောင်ရွက်ချက်တွေကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့အစီအစဉ်မှာပါဝင်နိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန်ပေါင်းမဟာမိတ်နိုင်ငံတွေဟာသူတို့တည်ဆောက်ခဲ့တဲ့တန်တမာဆက်ဆံရေးကိုနှစ်ပေါင်းများစွာထိန်းသိမ်းထားနိုင်ခဲ့တယ်လို့အော်ဆန်ကပြောဆိုလိုက်တယ်လို့ရှေ့ဆက်လက်ပြီးတော့လဲအရှေ့တန်းခိုင်မြဲတဲ့ညဉ့်ညမ်းရေးအတွက်အာဖဂန်ပြည်သူတွေနဲ့အတူတကွရပ်တည်နေမှာဖြစ်ကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။သောတာရှင်တွေခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ကြိမ်ပြန်ပြီးတော့လိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြညနေပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကတော့အမျိုးသမီးကဏ္ဍတတတုဒ္ဒဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုမနက်နာချမ်းကကြီးညာပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ၈ရက်ရွေးကောက်ပွဲဟာသူ့အတွက်တရားမျှတမှုမရှိဘူးလို့ Republican Party သမ္မတအလောင်းဒေါ်နယ်ထရန့်ရဲ့ပြောဆိုချက်ဟာရည်စရာကိစ္စမဟုတ်ဘူးလို့သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။Florida ပြည်နယ် Miami မြို့မှာကြာသပတေးနေ့က Democratic Party သမ္မတလောင်း Hillary Clinton အတွက်မဲဆွယ်စည်းရုံးပွဲအတွင်သမ္မတ Obama ကနောက်လာတဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ American မဲဆန္ဒရှင်ပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလက်ခံမခံဆိုတဲ့ Donald Trump ရဲ့ပြောင်းလဲရည်တည်ချက်က Democracy အတွက်အန္တရာယ်ရှိတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်သူနိုင်ရတာကိုပြသခဲ့မယ်ဆိုရင်ရွေးကောက်ပွဲရလဒ်ကိုအပြည့်အဝလက်ခံမှာဖြစ်တယ်လို့မစ္စတာထရန့်ကသူ့ပေါ်ထောက်ခံသူတွေကိုဟာသာနှောင်းရင်းနဲ့ကြာတာပရင်းတွေကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းနေဗာဒါပြည်နယ်လက်စ်ဗေးဂတ်စ်မြို့မှာဗုဒ္ဓဟူးနေ့ကပြုလုပ်တဲ့သမ္မတလောင်းတွေရဲ့နောက်ဆုံးစကားစစ်ထိုးပွဲအတွင်းမစ္စတာထရန့်ကရွေးကောက်ပွဲရလဒ်တွေကိုလက်ခံမယ်လို့အလေးနက်ပြောကြားဖို့ကိုညှင်းဆန်ခဲ့ပြီးတော့စောင့်ကြည့်သွားမယ်လို့သာပြောဆိုခဲ့တာဖြစ်ပါတယ်။ထရန့်ရဲ့ပြောကြားချက်ဟာသူနဲ့အတူရှင်ပြိုင်နေတဲ့ဒုသမရလောင်းစီယုံရဲ့အဖွဲ့ကအစ်မြက်အရာရှိတွေနဲ့သူသမီးလည်းဖြစ်အနီးကပ်အကြံပေးလည်းဖြစ်တဲ့ Ivanka Trump တို့ရဲ့အစောပိုင်းအချိန်တွေအတွင်းပြောကြားခဲ့တဲ့ဂရုတွေနဲ့ကွဲလဲနေတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့လမ်းခွဲလို့တဲ့အကြောင်းဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေကြေညာခဲ့ပေမဲ့တရားဝင်အကြောင်းကြားတာမျိုးတော့မရှိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရဲ့တော်တော်များများကိုပြောင်းလဲပစ်ဖို့ဖိလစ်ပိုင်တာဝန်ရှိသူတွေထံကတရားဝင်တောင်းခံတာမျိုးမရှိဘူးလို့အမေရိကန်သမရအိမ်ပြုတော်ပြောခွင့်ရပုဂ္ဂိုလ်ကသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ်။
သတင်းကြေညာကိုမန္တနာချမ်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးစပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဂျင်ဟော်မန်ဖြစ်ပါတယ်ရှင်ကျမကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းမှာထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 16.25 တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.